of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2020ဇန်နဝါရီလ19ရက် VOA American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ဒီနိုင်ငံအလဲပိုင်းမှာဖြစ်ပေါ်နေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာအခုဆိုရင62ယောက်ထပ်မံရှိသွားခဲ့ပြီလို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ယူရိုပါနိုင်ငံတွေအနေနဲ့မမျှမတချင်းကပ်မှုတွေလှုပ်လာခဲ့မယ်ဆိုရင်အီရန်နေနဲ့လည်း IAEA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်စဉ်းစားရမယ်လို့အီရန်ဘက်ကပြောလိုက်ပါတယ်။ယေမန်နိုင်ငံလယ်ပိုင်းကမော်ရိုကိုင်မှာရှိတဲ့ဘလီတစ်ခုကိုဟူသီတပုံတွေတိုက်ခိုက်ခဲ့တာကြောင့်ယေမန်စစ်သား80ထပ်မံတေဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ကြရမယ့်သတင်းလွှာတွေမှာတော့ကုလအထူးစုံစမ်းရေးမှူးရန်ဟီလီရဲ့လှုပ်ဆောင်ချက်တွေအပေါ်မှာတုံ့တက်ချက်အမြင်နဲ့ဖတ်သက်ပြီးတော့
သူ့ရဲ့တက်တန်းတစ်ခုလုံးမှာတော်တော်ကိုသူ့ရဲ့လုပ်ပိုင်ခွင့်နဲ့သူ့ရဲ့ပေးအပ်ထားတဲ့တာဝန်ကိုချီးကျူးတာတွေ့ရတယ်။သူကဒီလူခွေစုံစမ်းစစ်ဆေးအရာရှိဒါရမ
မြန်မာလူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောသွားတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာရေးရဆွေးနွေးခန်းမှာတရုတ်သမ္မတခီးစဉ်တုံ့တက်ချက်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာမြန်မာငင်းငယ်လူငန်းစဉ်ရဲ့တကယ့်အခြေအနေမှန်ပဲလို့ရှိပါတယ်လေဆိုတဲ့အပေါ်မှာဆွေးနွေးတင်ပြချက်ဒါအပြင်မြန်မာပြည်မှပေးစာများနဲ့ထူးခြားဆန်ပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်တို့ကပြောပြပေးပါရှင်။
ဒီနိုင်ငံလေပိုင်းဝူဟန်မြို့မှာဖြစ်ပေါ်နေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါဗိုင်းရပ်စ်တစ်မျိုးကြောင့်တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးသည်တွေကိုအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်ဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့တွေမှာဒီဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးတာတွေလှုပ်ဆောင်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကြောင့်အခုချိန်ထိတရုတ်နိုင်ငံမှာ2ယောက်သေဆုံးခဲ့တယ်လို့တရုတ်ဘက်ကပြောထားပါတယ်။တောက်ကြနေကတော့အမေရိကန်နိုင်ငံရဲ့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေကတရုတ်နိုင်ငံကနေရောက်လာတဲ့ခီးသည်တွေထဲမှာဒီအဖျားဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးဖို့အတွက်အဆိုပါမြို့၃မြို့ကလေဆိပ်တွေကိုလူအယောက်100ပို့ထားတယ်လို့ပြောပါတယ်ဒီလူတွေအနေနဲ့ဒီဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံဝူဟန်မြို့ကနေတိုက်ရိုက်ဒါမှမဟုတ်တဆင့်ခံပြီးလာတဲ့သူတွေကိုအဓိကထားစစ်ဆေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်အခုလိုစမ်းသပ်စစ်ဆေးတာတွေလုပ်ချင်းကစပြီးတော့ဝူဟန်ကနေတိုက်ရိုက်ရောက်လာတဲ့လေရင်နှစင်းထပ်မနေရှိခဲ့ပြီးတော့စမ်းသပ်စစ်ဆေးတာတွေလုပ်ခံရတဲ့ခီးတွေတွေကတော့စမ်းသပ်စစ်ဆေးမှုတွေကလွယ်ကူပြီးတော့အပူချိန်တိုင်းတာနဲ့စားရစားတမ်းတွေဖြည့်တာပဲလုပ်ခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာအခုလိုမျိုးပြန့်နှံ့လာတဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂပိုးသစ်တမျိုးဒီနောက်ထပ်လူ18ဦးမှာကူးစက်ခံထားရတယ်လို့တရုတ်နိုင်ငံကကြေညာပါတယ်။အခုလိုမျိုးဒီယောဂပိုးသစ်ပြန့်နှံ့မှုဟာလူသားနဲ့ချီသွားလာတဲ့လာမဲ့တရုတ်နှစ်တကူပွဲတော်ခီးသွွားရာသီအတွက်လည်းစိုးရိမ်စရာဖြစ်လာပါတယ်။တရုတ်နိုင်ငံအလဲပိုင်းကဝူဟန်မြို့ရဲ့ကျန်းမာရေးကော်မရှင်ရဲ့ထုတ်ပြန်ချက်အရဆိုရင်တော့အဲ့ဒီကူးစက်ခံရတဲ့လူနာရီတဲ3ဦးဟာစုစုဝေါဝအခြေအနေမှာရှိတယ်လို့သိရပါတယ်။တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ပိုးသစ်ကူးစက်ခံထားသူဒါဆိုရင်တော့စုစုပေါင်း62ဦးရှိသွားပြီဖြစ်ပါတယ်။နှစ်ဦးကတော့သေဆုံးခဲ့ပါပြီ။ဒါ့အပြင်ဝူဟန်နဲ့အတွားလာရှိတဲ့လူတွေနဲ့ဆက်နွယ်နေတဲ့ထိုင်းနဲ့ဂျပန်ကလူ2ဦးမှလည်းအလားတူရောဂါပိုးသစ်တွေ့ထားပါတယ်။ဝူဟန်တာဝန်ရှိသူတွေကတော့ဇန်နဝါရီလ17ရက်နေ့ကတည်းကနေစဉ်လိုလိုပဲမပြတ်ဒီရောဂါပိုးကူးစက်ခံရတဲ့နောက်ဆုံးအခြေအနေတွေကိုထုတ်ပြန်ပေးနေပါတယ်။အဲဒီကတည်းကဆိုရင်တော့အခုထုတ်ပြန်တဲ့လူ18ဦးကူးစက်ခံရတယ်ဆိုတာကတော့အများဆုံးကိန်းဂဏန်းဖြစ်ပါတယ်။WHO ကမ္ဘာ့ကျန်းမာရေးဖွဲ့ရဲ့ Twitter မှာရေးသားချက်အရဆိုရင်တော့အခုလိုနောက်ဆုံးကူးစက်ခံရသူချို့ဟာယောဂပိုးဆဖြစ်တယ်လို့ယူဆရတဲ့ Hunan Peninsula ဈေးနဲ့ပတ်သက်ပုံမရပါနဲ့ယောဂပိုးပြန့်နှံ့ကူးစက်လာတဲ့သဘောမှရှိတယ်လို့ယူဆထားပါတယ်။တရုတ်အနေနဲ့နေကြာဖြတ်တန်းမှုတွေကိုစောင့်ကြည့်စစ်ဆေးနေရတဲ့ကြောင့်လာမယ့်ရက်ပိုင်းသတင်းပတ်တွေအတွင်းမှာပဲနောက်ထပ်ယောဂပိုးကူးစက်ခံရသူတွေထပ်ပြီးတော့တွေ့လာရမယ့်သဘောမှရှိတယ်လို့လည်းရေးပါတယ်။တနေ့ပတ်သက်ပြီးတော့တရုတ်ကျန်းမာရေးတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်မှတ်ချက်ပေးတာမရှိသေးပါဘူး။ဝူဟန်မြို့မှာတော့အခုလိုမျိုးယောဂပိုးကူးစက်ပြန့်နှံ့မှုတွေကြောင့်မြို့ပေါ်လူစုလူဝေးလုပ်တဲ့ခန္ဓာတွေလှုပ်ရှားမှုတွေတော်များများကိုဖျက်သိမ်းထားသလိုပဲလေဆိပ်ယထာကိနဲ့ခြားခီးသွားလာတဲ့နေရာတွေမှာအဖျားတိုင်းကိရိယာတွေနဲ့စောင့်ချက်ဆက်စည်းတာတွေလုပ်နေပါတယ်ခင်ဗျ
။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှာတော့ဟောင်ကောင်မြို့နယ်မှာရှိတဲ့ပန်းချံမှာစုဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့နဲ့ဆန္ဒပြတဲ့သူတွေထိတ်တိုက်တွေ့ခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့လူစုခွဲနှိမ်နှင်းခဲ့ပါတယ်။အဲဒီနောက်တော့ဆန္ဒပြတဲ့သူတွေဟာရဲတပ်ဖွဲ့ရဲ့အမိန့်ကိုစန့်ကျင်ပြီးတော့လမ်းလေဘော်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။ဒီကုန်းနေနေတပ်ဖွဲ့ဝတ်စုံတွေဝတ်ဆင်ထားတဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုနှိမ်နှင်းတာတွေလိုက်လံဖမ်းဆီးတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ ဟောင်ကောင်မြို့လေကောင်ကလမ်းလေပေါ်မှာတော့မိသားကားရင်းနဲ့အတူစစ်ကားတွေကိုလည်းချထားခဲ့ပေမဲ့အသုံးပြုခဲ့ခြင်းမရှိခဲ့ဘူးလို့လည်းပြောပါရယ်ဆန္ဒပြပွဲကိုဥဆောင်စီစဉ်သူတွေကခြေတက်ဆန္ဒပြခွင့်ရဖို့အစောပိုင်းမှာခွင့်ပြုချက်တောင်းခံခဲ့ပေမဲ့ရဲတော်ဘက်ကရင်ဆန္ဒပြပွဲတွေမှာအကြမ်းဖက်တာတွေဖြစ်ခဲ့တာကြောင့်ပန်းညာနယ်မှာပဲငြင်းငြမ်းစွာစုဝေးဆန္ဒပြဖို့ကိုပဲသဘောတူခဲ့တာပါအဲ့နောက်တော့ဆန္ဒပြတဲ့သူတွေတဖြည်းဖြည်းများလာပြီးလမ်းတွေပေါ်ကိုရောက်ပြီးတဲ့နောက်အနှံ့အောင်ဝတ်စုံဝတ်ဆင်ထားတဲ့ဆန္ဒပြတဲ့သူတွေကလမ်းတွေကိုထိတွေလမ်းအကာတွေအုတ်ခဲတွေနဲ့အတားဆီးတွေလှုပ်လိုက်ပြီးတော့မိပွိုင်းတွေကိုလည်းဖျက်ဆီးခဲ့ပါတယ်။တရုတ်ဆိုးရွားကိုတခံလွဲပြောင်းပေးရေးဥပဒေကြမ်းကြောင်းပြီးခဲ့တဲ့ဂျော်လာကစတင်ပြီးဖြစ်လာခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာတော့အရှိန်အဟုန်အနည်းငယ်ကျဆင်းခဲ့ပါတယ်။ဟောင်ကောင်အာဏာပိုင်တွေနဲ့ရဲတပ်ဖွဲ့တွေဘက်ကတော့အခုနောက်ပိုင်းဆန္ဒပြပွဲတွေမတိုင်ခင်မှာပဲအဒီကယုံနေနေရဲတပ်ဖွဲ့ဝတ်စုံနေနဲ့ကြိုရောက်နေပြီးတော့ဆန္ဒပြပွဲတွေလုပ်နိုင်တဲ့နေရာတွေနားမှာလည်းလူတွေကိုရှောက်ဖွေစစ်ဆေးတာတွေလှုပ်လာခဲ့ပါတယ်ခင်ဗျာ
နီပေါ်နိုင်ငံမှာတော့ဟီဘွန်နွန်ဒရေကဲတောင်ပြိုကျမှာပါသွားတဲ့ကိရိယာ၄ဦးနဲ့နီပေါ်၃ကိုရှောက်ဖွေနေရမှာနှစ်နေထူးထက်ထက်ကြဆင်းနေတာမို့လို့ရှောက်ဖွေရေးမှာအနှောက်အယှက်တွေတွေ့နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ပျောက်ဆုံးနေသူတွေကိုရှောက်ဖွေရမှာကူညီဖို့အတွက်တောင်ကိုရီးယားဘက်ကနေပြီးတော့ဆီလွတ်လိုက်တဲ့တာဝန်ရှိသူတွေနဲ့အတူပဲဒီပျောက်ဆုံးနေတဲ့ကိုရီးယားနိုင်ငံသားတွေရဲ့ဆွေမျိုးတွေလည်းကတ်မန်ဒူမြို့ကိုရောက်ရှိလာကြပြီလို့သိရပါတယ်။တောက်ကြနေတို့ကနှင်းထူးထက်ထက်ကြာပြီးတဲ့နောက်ရေကဲတောင်ပြုံမှုဖြစ်ခဲ့ချိန်မှာအခုဒီပျောက်ဆုံးနေတဲ့အုပ်စုဟာပင်လယ်မျက်နှာပြင်အမြင့်ပေ1600မှာရှိတဲ့အနာပူရစခန်းနာမှာရှိနေတာဖြစ်ပါတယ်။စိန်နေတို့ကတော့ရဟယူနေပါဆီလွတ်ပြီးတော့အနာပူနာအနီးတစ်ဝိုက်နဲ့အနီးမှာရှိတဲ့တောင်တန်းတွေပေါ်ပိတ်မိနေသူလူ200နီးပါးကိုကယ်ဆယ်ခဲ့ရပါတယ်။အခုပျောက်ဆုံးနေတဲ့အထက်6ဦးကတော့အုပ်စုတစုတည်းကဖြစ်ပါတယ်။ပျောက်ဆုံးသူနောက်နီပေါ်တူကတော့အခြားအုပ်စုတစုကိုလမ်းပြဖြစ်ဆောင်ရပြီးနေသူဖြစ်ပါတယ်။ပျောက်ဆုံးနေတဲ့နိုင်ငံသား4ဦးကတော့တောင်ကိုရီးယားအမျိုးသား17ဦးအဖွဲ့တွေကဖြစ်ပါတယ်။အဲ့ဒီအဖွဲ့ကအခြားသူတွေကတော့ဘီကင်းလုံခြုံစွာနဲ့ရှိနေပါတယ်။သူတို့ဟာနီပေါ်မှာရှိတဲ့ကလိငယ်တွေကိုအကူအညီပေးနေတဲ့ကြောင်းစီအရာတွေဖြစ်တယ်လို့တောင်ကိုရီးယားပညာရေးတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတနင်္ဂနွေနေ့ညဘက်နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးဥရောပအင်အားကြီးနိုင်ငံတွေနဲ့အမျှမတချင်းကပ်မှုတွေလှုပ်လာခဲ့မယ်ဆိုရင်အီရန်အစိုးရအနေနဲ့လည်းနိုင်ငံတကာနုမြူစွမ်းအင်အေဂျင်စီ IAEA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအလေးအနက်ပြန်စင်းစားအောင်မှာဖြစ်တယ်လို့အီရန်ပါလီမန်ရဲ့သဘာဝပတိကဒီနေ့မှာပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံ၃နိုင်ငံရဲ့ကြိုးပမ်းချက်တွေကဘာမှအရာမရောက်ဘူးလို့လည်းအီရန်ပါလီမန်သဘာဝပတိအလီလာရီဂျာနီကအီရန်အစိုးရပိုင်းရုပ်သံကိုပြောလိုက်ပါတယ်။သူဟာအီရန်အစိုးရရဲ့နျူကလ িয়ার စစ်ဆေးနွေးအဖွဲ့ကိုဖွဲ့အကြီးအကဲဟောင်းလည်းဖြစ်ပါတယ်2015အီရန်နျူကလ িয়ার သဘောတူညီချက်ကိုအီရန်နိုင်ငံဘက်ကချိုးဖောက်တာကြောင့်အဲဒီသဘောတူညီချက်မှာပါတဲ့အတိုင်းအရေးယူမှုတွေလှုပ်သွားဖို့ဂျာမနီဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကပြီးခဲ့တဲ့သတင်းဘက်ကကြေညာခဲ့တာပါအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်က2018မှာနှုတ်ထွက်သွားပြီးတဲ့နောက်အီရန်နိုင်ငံဟာသူ့ဘက်မှာအဓိကကန့်သတ်ထားတာတွေကိုချိုးဖောက်ပြီးတော့သတ်မှတ်ထားတဲ့ယူရေနီယံနဲ့ရေလေးပမာဏထက်ကျော်လွန်စုဆောင်းတာတွေယူရေနီယံတန့်စင်နိုင်တဲ့ဆက်တလက်ရေတွက်တဲ့အမျိုးအစားတွေအပြင်ယူရေနီယံတန့်စင်တာတွေကိုလည်းသတ်မှတ်ထားတာတွေထက်ကျော်လွန်ပြီးတော့လှုပ်ဆောင်လာခဲ့တယ်ဆိုပြီးတော့ပြောပါရခင်ဗျာ
အီရန်စစ်တပ်ဘက်ကနေပြီးတော့မှားယွင်းပြီးတော့ပစ်လိုက်တဲ့ယူကရိန်းခီးစဲတင်လျင်ပြက်ကျမှုထဲပါသွားတဲ့ယူကရိန်းနိုင်ငံသား17ဦးရဲ့ရုပ်လောင်းတွေဟာယူကရိန်းနိုင်ငံကီယက်မြို့ကိုဒီကနေ့မှရောက်ရှိပါတယ်တချိန်ထဲမှာပဲဒီလိင်ပြတ်သွားတဲ့ပုံမှာစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့အီရန်အာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့လည်းနောက်ထပ်မီးခွန်းထုတ်ဆရာချက်တွေထွက်ပေါ်လာနေပါတယ်။အဲဒီယူကရိန်းနိုင်ငံသားတွေရဲ့ရုပ်လောင်းတွေဟာယူကရိန်းနိုင်ငံရဲ့မြို့တော်ကီယက်နိုင်ငံတကာလေဆိပ်ကိုဒီကနေ့ရောက်ရှိလာခဲ့တာဖြစ်ပြီးတော့ရုပ်လောင်းတွေထည့်ထားတဲ့အခေါင်၁၁ခုကိုတော့ယူကရိန်းအီလန်နဲ့လွှမ်းခြုံထားပါတယ်။ဒီခန်းနာကိုတော့ယူကရိန်းသမ္မတဇယ်လန်စကီနဲ့ဝန်ကြီးချုပ်နဲ့ယူကရိန်းဆူရကြီးရန်တောင်းရှိသူတွေကိုယ်တိုင်တက်ရောက်ပါတယ်။အီရန်နိုင်ငံဘက်ကယူကရိန်းခီးစက်တင်လေယာဉ်ကိုဇန်နဝါရီလ10ရက်နေ့ကမှားယွင်းပြီးတော့ပစ်ချလိုက်တာကြောင့်အဲ့ဒီလေယာဉ်ပေါ်မှာပါတဲ့လူ169ဦးလုံးသေဆုံးသွားခဲ့တာဖြစ်ပါတယ်။အီရန်နဲ့အမေရိကန်နဲ့နိုင်ငံအခြားအခြေအနေတွေတင်းမာနေချိန်မှာအီရန်နိုင်ငံရဲ့လေကြောင်းရန်ကာကွယ်စနစ်ဟာသတိနှီးထားမှရှိနေပြီးတော့ယူကရိန်းခီးစက်တင်လေယာဉ်ကိုပစ်လိုက်မိတာဖြစ်တယ်လို့အီရန်အာဏာပိုင်ကပြောပါတယ်။ယူကရိန်းလေယာဉ်ပစ်ချမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့ Hassan Rezifa ကတော့ယူကရိန်းလေယာဉ်မှတ်တမ်းတွေကိုတင်ထားတဲ့ black box ဟာအခုအီရန်နိုင်ငံရဲ့လက်ထက်မှာရှိပြီးတော့ဒါကိုပြန်ပေးသွားဖို့အစီအစဉ်မရှိဘူးလို့အီရန်အစိုးရပိုင်းရုပ်သံကိုဒီကနေ့ပြောထားတယ်လို့ AP သတင်းဌာနကဖော်ပြထားပါတယ်
ယမန်နိုင်ငံအလယ်ပိုင်းမရက်ခရိုင်မှာရှိတဲ့ဗလီတစ်ခုကိုဟူသီတပုံတွေတိုက်ခိုက်ခဲ့တာကြောင့်ယမန်စစ်သား80ထက်မနည်းသေဆုံးသွားတယ်လို့ယမန်စစ်ဖက်နဲ့ကျမ်းမာရေးတာဝန်ရှိကြတွေကဒီကနေ့မှပြောလိုက်ပါတယ်။ဆာနာမြို့ရဲ့အရှိတ105မိုင်အကွာမရက်ခရိုင်မှာရှိတဲ့စစ်ခန်းတွင်းကဗလီမှာစနေနေ့ညနေကဝတ်ပြုကြစဉ်မှာဟူသီတပုံတွေဘက်ကဒုံးကျည်တွေအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ယမန်စစ်ဖက်တာဝန်ရှိသူတွေက AFP သတင်းဌာနကိုပြောပါတယ်။ဒီတိုက်ခိုက်မှုတွင်ထိခိုက်သေဆုံးသွားသူတွေကိုမရက်မြို့စေယုံကိုပို့ဆောင်ခဲ့ပြီးတော့ယမန်တပ်ဖွဲ့ဝင်83ယောက်မနေ့တည်ဆုံးပြီးတော့148ယောက်တန်းရသွားတယ်လို့ကျမကြီးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတကာကထောက်ခံတိမတ်ပြုထားတဲ့ယမန်ဆွေရဟာအီရန်ကကြောတောက်နောက်ခံပြီးတဲ့ဟူသီတပုံတွေနဲ့2014ခုနှစ်ခေတ်ကတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။ယမန်သမ္မတမန်ဆွေရဟာဒီကတော့ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးတော့တရားပေါ်ကြောင်တဲ့လုပ်ရဖြစ်တယ်လို့လည်းပြည်တွင်ရှုတ်ချလိုက်ပါတယ်ခင်ဗျာ
။လီဗျားနိုင်ငံမှာပြည်ပကနေပြီးတော့ဆေးရဝင်ရှုတ်နေတာကိုထိချုပ်ပြီးတော့အပြည့်ရလုပ်ငန်းစဉ်တွေခိုင်မာစေဖို့နဲ့နိုင်ငံရေးလုပ်ငန်းတွေကိုပြန်လည်တည်ဆောက်တဲ့အနေနဲ့လီဗျားအရေးညီလာခံတက်ကိုဂျာမနီနိုင်ငံမှာကျင်းပပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကဒီကုလသမဂ္ဂ၊ဥရောပသမဂ္ဂ၊အာဖရိကသမဂ္ဂနဲ့အရက်အဖွဲ့ချုပ်တွေပါဝင်နိုင်ငံ12နိုင်ငံကခေါင်းဆောင်တွေကိုဘာလီမြို့မှာကြီးပါကျင်းပတဲ့အဲ့ဒီထိပ်သီးညီလာခံကိုတယောက်ဖို့ဖိတ်ကြားခဲ့ပါတယ်။ဒီညီလာခံကိုကုလသမဂ္ဂတွင်မူချုပ်နဲ့သူရဲ့ဒီလီဗျားနိုင်ငံဆိုင်ရာထူးကူစလေတို့အပါအဝင်ရုရှားသမ္မတပူတင်တူရကီသမ္မတအော်တိုဝန်ပြင်သစ်သမ္မတအီတလီဝန်ကြီးချုပ်ဗြိတိန်ဝန်ကြီးချုပ်နဲ့အခြားအမေရိကန်နိုင်ငံဝန်ကြီးမိုက်ပူပီယန်တို့အပါအဝင်နိုင်ငံတော်များများခေါင်းဆောင်တွေလည်းတက်ရောက်မယ်လို့သိရပါတယ
်တနင်္ဂနွေညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့ကိုသားညင်ဦးလို့ပြောခဲ့တာပါရှင်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်မကြခင်မှာတာဝန်သက်တမ်းကုံဆုံးတော့မယ်မြန်မာနိုင်ငံဆိုင်ရာကုလအထူးစုံစမ်းရေးမှူးရန်ဟီလီဟာမြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေကိုဗက်လိုက်မှုမရှိသူရဲ့လုပ်ပိုင်ခွင့်တာဝန်ကိုကြည်ပြွန်စွာနဲ့ရေရေဝင်ဝင်စုံစမ်းဖော်ထုတ်ပေးနိုင်ခဲ့သူအမျိုးသမီးစုံစမ်းရေးမှူးတစ်ယောက်ဖြစ်တာဝန်ကြီးခဲ့တယ်လို့မြန်မာလူခွင့်ရေးလှူရှားသူတဦးကချီးကျူးပြောဆိုပါတယ်သူအစီရင်ခံမှုတွေဟာတစ်ဖက်သက်ဆန်ပြီးမျှတမှုမရှိဘူးဆိုတဲ့ဆွဲချက်နဲ့မြန်မာအစိုးရရဲ့ပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့မစ်ဆီယန်ဟီလီဟာသူ့ရဲ့တာဝန်သက်တမ်းမကုံခင်နောက်ဆုံးအနေနဲ့လူခွင့်ရေးအခြေအနေတွေကိုစုံစမ်းလေ့လာဖို့မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေစီကိုတွားရောက်နေပြီဖြစ်ပါတယ်။ကုလအထူးစုံစမ်းရေးမှူးရန်ဟီလီရဲ့လှုပ်ဆောင်ချက်အပေါ်မှာသုံးသပ်ချက်အမည်မြန်မာလူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကိုမတ်စုမုံကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်
ရဟီလီဆက်ဆက်ရင်သူ့ကိုတာဝန်ပေးတော့ငါကျွန်တော်တို့ဘက်ကဒီကိစ္စကိုသူလုံနိုင်ပါမလားဆိုတော့သူ့ရင်စိတ်နည်းနည်းရှိရဗျ။ဒါကြောင့်လည်းဆိုတော့သူ့ရဲ့ background ကလူခွေတဲ့ဆိုလို့ရှိရင်ကလေးခွေပို့ပြီးတော့များတယ်။အရင်တုန်းကသူ့ရဲ့ရှေ့မှာရှိခဲ့တဲ့လူခွေစုံစမ်းစရာရှိနေတော့သူ့အနေနဲ့ပြင်းပြင်းထန်ထန်ဖြစ်ပါမလားဆိုတော့သူ့ရင်သာရှိတယ်။ဒါပေမဲ့သူ့ရဲ့တက်တန်းတစ်ခုလုံးမှာတော်တော်ကိုသူ့ရဲ့လုံပိုင်ခွင့်နဲ့သူ့ရဲ့ပေးအပ်ထားတဲ့တာဝန်ကိုချေပြွန်တာတွေ့ရတယ်။သူကဒီလူခွေစုံစမ်းစစ်ဆေးအရာရှိဒါရမအစိုးရဘက်ကရောတချို့သောဘာသာရေးရနော်ဆုံးရောက်တဲ့အုပ်စုတွေဒါရမတော်တော်အတိုက်ခိုက်ခံရတယ်အဲ့ဒါကသူ့ရဲ့ထူးခြားချက်ပေါ့ဒါပေမဲ့အဲ့ဒီတိုက်ခိုက်ခံရတဲ့ကိစ္စတွေကိုသူ့အနေနဲ့ဘယ်တော့မှပြောသွားတာမရှိဘဲသူ့ရဲ့ယက်တီချက်တိုင်းထုတ်ဖော်ပြောဆိုတယ်တချို့ဆိုလို့ရှိရင်ထုတ်ဖော်ပြောဆိုလုံးအားကြီးလို့အစိုးရကိုယ်တိုင်ကတိတ်ပြီးသဘောမချတဲ့အဆင့်ကြီးကိုသူလွှတ်ဆောင်ခဲ့အခုသူ့တက်တန်းကုန်ဆုံးသွားမဲ့သူတူတဲ့နောက်ပိုင်းမှာဒီတက်လာမလဲဆိုတော့မသိဘူးတတိရှိရှိနဲ့တင်ပြနိုင်မဲ့သူမျိုးဟာထပ်ပြီးတော့ပေါ်လာမလားဒါနဲ့ပတ်သက်လို့ဘယ်ဖြစ်မလဲဆိုတော့ကျွန်တော်စိတ်ဝင်စားသွားတယ်လို့ကျွန်တော်တောင်းကြည့်ပြီးပါ
တယ်။ခုကခုလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ဒီ ICC တရားရုံးရဲ့ကုစားမှာဆိုလို့ရှိရင်လေဒါသူ့ရဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာတွေနောက်ဒီကုလသမဂ္ဂရဲ့တွင်းရှိချက်တွေနောက်ဒီလွတ်လပ်တဲ့ဒီလူခွေအဖွဲ့တွေအများကြီးဖြစ်သွားတယ်ဆိုတဲ့ခါကြတော့တကယ်ပဲနင်နာခဲ့တဲ့သူတွေအတွက်တရားမျှတမှုတွေရနိုင်မှုအတွက်သူ့ဘက်ကစွမ်းဆောင်နိုင်ငံမှုတွေနဲ့ပတ်သက်ပြီးတော့ဥရောပမျိုးမင်းဘလူများမြင်မိပါလဲရှင့
်လူခွေချိုးဖောက်မှုတွေမကဘဲနိုင်ငံတကာရာဇဝတ်မှုကျူးလွန်နေဆိုရဲအစ်စ်တီကိုရောက်သွားပြီးတော့နိုင်ငံတကာအာရုံစိုက်မှုများလာတဲ့အတွက် FSM လို့နော်ရန်ကြီးတွေပေါ်လာတယ်အဲ့ဒီမှာတစ်ဆင့် ICC တက်ဖို့အတွက်ကမ်းလှမ်းမှုတွေဖြစ်လာတယ် ICC မှာပထမအဦးဆုံးကျွန်တော်တို့အားကြားနာမှုတွေလှုပ်ဆောင်တာဖြစ်တယ်ဆိုတော့ဒါကတော့တွေးရှိရဲ့အချက်တွေကတာမန်လူခွေချိုးဖောက်မှုတွေမကဘဲနိုင်ငံတကာကျန်ဝိမှုကျူးလွန်နေဆိုရဲအဆင့်ထိရောက်သွားတဲ့အတွက်အာရုံစိုက်မှုများလာတယ်ဒါကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ရှင်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကတော့သူ့ရဲ့တင်ပြချက်တွေကတစ်ဖက်သက်ဆန်တဲ့မျှတမှုမရှိဘူးဆိုပြီးသူ့ကိုပြည်ဝင်ဝင်ပေးဖို့ညှင်းဆန်ထားတယ်ပေါ့ဆိုတော့အခုလက်ရှိမှာဒီရန်ဟီလီကသူ့ရဲ့တာဝန်ကုန်ကန်ဒီ January 15ကနေ23အထိကိုသူအိန္ဒိယနိုင်ငံတွေကိုပဲသွားရမယ်အနေထားမှာရှိနေတယ်ပေါ့ဆိုတော့နောက်ဆုံးအနေနဲ့ပေါ့နော်ကောင်းဆုံးဖြစ်နိုင်အောင်ဦးအောင်မျိုးမင်းဘလို့များအကြံပေးချင်တာရှိလဲ
ဒီပြည်ဝင်ဝင်မရတဲ့အခါမှာကျွန်တော်တို့သူ့ကိုဟိုတကယ်နည်းနည်းချင်းဆိုင်ရှင်းပြနိုင်တဲ့အချက်တွေဒီဘက်ကကျွန်တော်ဆုံးရှုံးသွားတယ်တချို့ကမှလည်းကျွန်တော်တို့ဟိုကိုယ့်ရဲ့ဖြီးတွင်းမှာသ တွေးရှိတွေးတင်တော့အခင်းဖြစ်ပေါ်တဲ့ဖြစ်မှန်တွေကိုစုံစမ်းစစ်ဆေးဖို့အခွင့်အရေးမရှိတဲ့အတွက်သူ့အမိနဲ့ကြားတဲ့သတင်းတွေကိုဟိုစုံစမ်းစစ်ဆေးဖို့အတွက်သူ့မှာလည်းအခက်အခဲအများကြီးရှိသွားနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်အမြင်နဲ့ပြောပါတယ်ကုမကတီယာကိုဥပမာဆောင်ရွက်မှုဆိုတာပြနိုင်မယ်နောက်ကခိုင်မာတဲ့အချက်လက်တွေရရှိအောင်လှုပ်ဆောင်နိုင်မယ်မှားယွင်းတဲ့ဆွဆွဲမှုတွေရှိလာလို့ရှိရင်လည်းဒါကိုအော်မှန်ကန်တဲ့သတင်းအနေနဲ့ကျွန်တော်ပြန်ပြီးတော့ဖြေရှင်းနိုင်တဲ့အတွက်ဒါကိုဝင်ဝင်ပြပါပူပေါင်းဆောင်ပြီးလုပ်ပါလို့အစဉ်ဆက်လက်ကျွန်တော်ပြောခဲ့ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့မြန်မာစိုးရဘက်ကပြောတာကိုယ်တိုင်စုံစမ်းစစ်ဆေးနေတဲ့တပ်မတော်ဘက်ကလည်းခုံရုံးနေဖွဲ့တယ်နောက်စုံစမ်းရေးကော်မရှင်နေလည်းဖွဲ့တယ်ဆိုပြီးတော့ပြောတယ်ဒါပေမဲ့နိုင်ငံတကာဘက်ကတော့ဒီလိုကုလသမဂ္ဂအပါအဝင်တီးခြားလွတ်လပ်တဲ့လူခွေအဖွဲ့တွေကိုဒီလက်ရှိဖြစ်ခဲ့တဲ့နေရာတွေကိုသွားခွင့်ပေးပါဆိုပြီးဒီဇိုင်းမမတ်တောင်းဆိုခဲ့တယ်ဆိုတော့ပူပေါင်းဆောင်ရွက်မှုရှိဖို့မြန်မာစိုးရကိုရောဥရောပမြို့မင်ပါများတိုက်တွန်းအကြံပေးချင်တာရှိပါလေရှင်
ကျွန်တော်တို့အခုလက်ရှိအချိန်မှာတော့ငါတို့တိုင်းပြည်ရဲ့အရေးကိစ္စငါတို့လုပ်ပြီးသားဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့လုံလောက်ပြီးနိုင်ငံတကာလာရောက်စုံစမ်းကြဘူးနိုင်ငံတကာအရေးယူစရာမလိုဘူးဆိုတော့အချက်မျိုးနဲ့တုံ့ပြန်တာကျွန်တော်တွေ့ရပါတယ်။တခါလေစုံစမ်းစစ်ဆေးတဲ့သူတွေကိုကျွန်တော်တို့မယုံနိုင်တဲ့ကိစ္စလက်လက်ပါမလား။သတင်းပေးတဲ့သူတွေကတကယ်မှန်မှန်ကန်ပေးရတော့အနေထားမျိုးရှိရလား။ဒါကိုကျွန်တော်တို့ထည့်ပြီးတော့စဉ်းစားဖို့လိုအပ်ပါတယ်။နောက်တစ်ခုကဟိုစုံစမ်းစစ်ဆေးပြီးတော့တွေ့ရှိလာတဲ့အချက်တွေကိုအမှန်တိုင်းတင်ပြရလား။ပြန်ပြရင်ရောပြည်တွင်းမှာရှိတဲ့ဥပဒေတွေအတိုင်းဖိရောက်စွာအရေးနိုင်တဲ့အရာမျိုးရှိရလားဒါတွေထည့်သွင်းစဉ်းစားမှာဖြစ်ပါတယ်ကျွန်တော်တိုင်းပြည်မှာအပြစ်ရှိတဲ့သူကအပြစ်သေးချာမထိပဲနဲ့အပြစ်ကကင်းလွတ်နေတဲ့အရာတွေကဟိုအောက်ခြေအမှုသေးသေးလေးတွေမှာအစရှိနေတော့မယ်နောက်တစ်ခုကကျွန်တော်တို့ခုနလိုနက်နက်ကိုင်းเนาะတပ်ဖွဲ့တွေကကျူးလွန်လို့ရှိရင်ပုံပုံပြီးတော့ဒီကိစ္စမှာအရေးယူမှုအားနေတာကျွန်တော်တို့အားလုံးအသိပဲအဲ့တော့အဲ့လိုမျိုးကိစ္စကြောင့်ဒါတွေကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလုပ်ပါနိုင်ငံတကာစုံစမ်းစစ်ဆေးပြီးတော့လုပ်ဆောင်ပါတကယ်လို့မရနိုင်လို့ရှင်တော့နိုင်ငံတကာနိုင်ငံတွင်းမှာပြစ်ထေရှင်းနိုင်လို့ရှင်တော့နိုင်ငံတကာအသိတိသွားဖို့အတွက်နိုင်ငံတကာတောင်းဆိုတာဖြစ်ပါတယ်ပြည်တွင်းမှာဒီကိစ္စကိုတက်တည်ပြဖို့တောင်ခက်ခဲနေတဲ့အတွက်ကြောင့်မလို့နိုင်ငံတကာကအားမလို့အားများဖြစ်တယ်အားမလို့အားများဖြစ်လေပုံမှန်ပြီးတော့ဟိုအရေးယူမှုတွေပုံမှန်ပြီးတော့ဝေဖန်ထောက်ပြမှုတွေထပ်ပြီးတော့ရှိနေဦးမှာပါပဲ
မဆုမဆက်တွေ့မြင်မြင်ထားတာပါအခုဆက်ပြီးတော့မြမရေးဆွေးနွေးခန်းကိုနားဆင်ရပါမယ်တရုတ်အစိုးရဟာပြည်တွင်းစစ်မှာအတွားနှစ်ဖက်ရှိတဲ့ဓာတ်လိုကျင့်သုံးတာကြောင့်ဒီကိစ္စပြည်လေရေးအတွက်သမရရှိချင်းပင်ရဲ့ခရီးစဉ်မှာထိထိရောက်ရောက်လှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ဖွဲ့ကြီးကဲဟောင်ပရက်ဆီလာကလပ်နဲ့ဥကြောစန်တာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင
်ပေါ်တော့ဒီကဒီလိုဒီလိုအင်တာဗျူးပေးတာအထူးကျေးဇူးတင်ပါတယ်။အခုတရုတ်သမ္မတရှီဂျင်းပင်မြန်မာပြည်ကိုလာမယ့်ကိစ္စနဲ့ပတ်သက်ပြီးကျွန်တော်အချိန်ကို timing ကိုအရင်ပြောကြရအောင်ပါ။ဘာဖြစ်လို့ဒီအချိန်မှာလာသလဲ။သူသမ္မတဖြစ်နေရတဲ့အတော်ကြာခဲ့ပြီးပြီးတော့ကျန်တဲ့အရှိတောင်အရှာနိုင်ငံတွေအားလုံးလည်းသွားပြီးပြီးနောက်ဆုံးမှမှဒီကိုရောက်လာတဲ့ဒီအချိန်မှာဆိုတော့ဘာကြောင့်ဒီအချိန်ကိုရွေးပြီးလာတယ်လို့ထင်မိရပါတယ်ခင်ဗျာ
။ Well what they have said is the excuses
သူတို့ကြောင်းပြတာကတော့မြန်မာတရုတ်တန်တမန်ဆက်ဆက်ရင်းနှစ်ပတ်လည်ဖြစ်တယ်လို့ဆိုပါတယ်နှစ်80ပြည့်လို့ထင်ပါတယ်ဒါကြောင့်ဒီချိန်ထိစောင့်နေတယ်ဆိုတာပါပဲနှစ်အတော်ကြာဆွေးနွေးမှုတွေကတော့ရှိခဲ့ကြပြီးဖြစ်မယ်ထင်ပါတယ်ပြီးတော့သူဟာဒုသမရအနေနဲ့လည်းမြန်မာနိုင်ငံကိုသွားခဲ့ပြီးဖြစ်ပါတယ်ဆိုတော့အခုဟာပထမကြိမ်မဟုတ်ပါဘူးနောက်ပြီးတော့ရှီကျင်းပင်အတွက်အခွင့်အခါခေါင်းကိုရွေးတယ်ဆိုတာကတော့မဆန်းပါဘူးအခုဟာအချိန်ကောင်းမှာမြောက်ကိုရီးယားကိုလည်းဒီလိုပါပဲနှစ်ပေါင်းအတော်ကြာပြီးမှသွားရောက်ခဲ့တာပါမြောက်ကိုရီးယားဟာအများကြီးပိုရေးပါတယ်မဟာမိတ်ပါ
And there was a seminar between the Chinese experts
ကြင်ကတရုတ်ကျွမ်းကျင်သူတွေမြန်မာကျွမ်းကျင်သူတွေဆွေးနွေးပွဲတက်လုပ်ပါတယ်အဲ့မှာတရုတ်ဘက်ကဘာပြောလဲဆိုတော့အခုအချိန်မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်တရုတ်သမ္မတလာရောက်ခြင်းဟာမြန်မာအတွက်အခွင့်အခါကောင်းဖြစ်တယ်လို့ဆိုပါတယ်သဘောတူပါသလား
Well this is trueThis is true. I wouldn't argue with that.
အဲ့ဒါမှန်ပါတယ်။ကျွန်မစောရကမတက်လို့ပါဘူး။တရုတ်ဟာဒါမြန်မာကိုပြင်းထန်တဲ့ဝေဖန်မှုတွေကာကွယ်ပေးနေတာပါ။အလားတူပဲကုလသမဂ္ဂတို့နိုင်ငံတကာတရားရုံးတို့မှလည်းဒီလိုပဲတည့်တည့်ကြွကြွအကာအကွယ်ပေးပါတယ
်။ UN Yes China ကမှတော့တရုတ်ကဗီဒီယိုအနာရှိရယ်။ ICJ မှကြတော့တရုတ်ကဘယ်လိုအကာအကွယ်ပေးနိုင်မလဲ။အဲ့တရားရုံးကဆုံးဖြတ်ချက်တစုံတရာထွက်လာပြီးတော့ဒါမြန်မာကိုဆန့်ကျင်ပြီးတော့ဆုံးဖြတ်ခဲ့တဲ့ဆိုရင်ကောတရုတ်ကဘာလုပ်နိုင်မှာလဲခင်ဗျာ။
We'd have to see what the decision is. I'm not sure what
ဆုံးဖြတ်ချက်ကိုစောင့်ကြည့်ရမှာပါ ICJ ကဘာလုပ်နိုင်မလဲဆိုတာကျွန်မမသိနိုင်ပါဘူးဆုံးဖြတ်ချက်ဒါမှမဟုတ်သဘောထားမှတ်ချက်ပေးနိုင်ပါတယ်သူတို့မှလုံပိုင်ခွင့်အာဏာရောရှိရလားကျွန်မမသိကြပါဘူး ယာယီလှုပ်ဆောင်ချက် provisional measure ဆိုတာကဘာတွေပါလာမလဲတခက်အရေးယူဖို့ထောက်ခံတင်ပြချက်တချို့ပါကောင်းပါလာနိုင်ပါတယ်အဲ့ဒီကြရင်တရုတ်ကလိုက်နာမှာမဟုတ်ပါဘူးတရုတ်ကမြန်မာကိုတန်ခတ်ပိတ်ဆို့မှာမဟုတ်ပါဘူးဒီနေရာမှာအဲ့ဒီတန်ခတ်အရေးယူမဲ့ကိစ္စကိုအနောက်နိုင်ငံတွေကလိုက်နာကျင့်သုံးနေဆိုရင်ဒါဟာတရုတ်ဖို့မြန်မာနိုင်ငံဟာလွတ်လပ်စွာလှုပ်ဆောင်နိုင်ဖို့အခွင့်အရေးပါပဲဒါဟာမြန်မာအတွက်ကံမကောင်းတဲ့အချက်ပါပဲ
Yeah so they are pushing through မြန်မာကိုသူကတရုတ်ဖက်ကိုပူပြီးရွေ့တော့အောင်တွန်းပို့ကြမဲ့သဘောဖြစ်နေတာပေါ့
Well you can say that
အဲ့လိုပြောနိုင်ပါတယ်အနောက်နိုင်ငံတွေကတော့အဲ့လိုမမြင်ကြပါဘူးဒါပေမဲ့အဲ့ဒီသဘောတက်ရောက်ပါတယ်Now ဆုံးတနေ့မှာတော့သူတို့ဘာလုပ်ကျင်နေဆိုတာမြန်မာပြည်သူတွေရဲ့သဘောသာဖြစ်ပါတယ်
။ During this visit Chinese president is also
ဒီကင်းတွင်မှာတရုတ်သမ္မတကမြန်မာနိုင်ငံကနိုင်ငံရေးပါတီတွေနဲ့တွေ့မယ်လို့ဆိုပါတယ်။ဒီလိုတွေ့တာဟာနိုင်ငံကောင်းဆောင်တွေပြပခီးသွားတဲ့အခါမှာလူရိုးလှုပ်ဆင်တရားဖြစ်ပါရလားဟုတ်ပါရလား
You may remember that when
သမ္မတဥပမာမြန်မာပြည်ကိုသွားတော့က NGO တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလည်းပါကောင်းပါမယ်တွေ့ကြတာမှတ်မိမှာပါဒါဟာဒီမိုကရေစီနိုင်ငံတွေအတွက်လုံယိုးလှုပ်ဆင်မှာသူတို့ကတော့ဗန်မလိုက်ဘူးဆိုတာကိုပြသတာပါဒါဟာတရုတ်အတွက်တော့အသည့်အဆန်းမှာဒါပေမဲ့တရုတ်မြန်မာဆက်ဆံရေးမှာတော့ဒါကမဆန်းပါဘူး NLD အနိုင်ရကလေးကတရုတ်ကနိုင်ငံရေးပါတီတွေကိုအထူးအာရုံစိုက်ခဲ့ပါတယ်အဲ့ပါတီတွေအများပြားကိုလည်းတရုတ်ကိုဖိတ်ခေါ်ခဲ့ပါတယ်ဆိုတော့သူခီးစဉ်ဒီပါတီတွေနဲ့တွေ့တာသူ့အတွက်အထူးပဲရှိပါလိမ့်မယ်။ဒါပေမဲ့တရုတ်ပြည်အတွက်တော့ဒါဟာပုံစံတစ်မျိုးဖြစ်နေပါတယ
်။ And the Myanmar problems is not with the Tigray မြန်မာနိုင်ငံရဲ့ပြဿနာဟာနိုင်ငံရေးပါတီတွေမဟုတ်ပါဘူး။နေစာဒေသမှာရှိတဲ့တိုင်းရင်းသားသဘုံအဖွဲ့တွေသာဖြစ်ပါတယ်။ဆိုတော့ဒီသဘုံအဖွဲ့တွေနဲ့ဖြစ်နေတဲ့ကိစ္စကိုတော့ဒေသမနာဟာသူ့ရဲ့ခီးစဉ်အတွင်းမှာတစုံတရာပြေလျော့သွားအောင်ဆွမ်းဆောင်လိမ့်မယ်လို့ထင်ပါလား
။ I don't think there'sa lot of advantage to him
အခုချိန်မှာဒီကိစ္စကိုသူ့အနေနဲ့ထဲထဲဝင်ဝင်ကင်တွယ်လို့အကျိုးရှိနိုင်မယ်မထင်ပါဘူးဒီပြဿနာမှာတရုတ်ကနှစ်ဖက်စလုံးနဲ့ပတ်သက်နေပါတယ်ဒစိတ်တိဒေသအားဖြင့်ဒီစပုံးတွေကိုတရုတ်ကထောက်ခံနေပြီးတော့တစ်ဖက်မှာလည်းဘေကျင်းနိုင်ငံရေးယုံကတတ်တမန်တချို့ကငင်းကြေးရေးစစ်ဆက်ပွဲမှာပါဝင်နေပါတယ်တရုတ်ဟာအသွားနှစ်ဖက်ပါတဲ့ဓားကိုတုံးနေတာဖြစ်ပါတယ်ဆိုတော့ရှီကျင်းမင်ဟာငင်းကြေးဖြစ်စဉ်အတွက် lip service အပြောသာရှိပြီးတော့တကယ်ဖြေရှင်းပေးမှာမဟုတ်ပါဘူ
း So why is that some people actually accuse အဲ့ဒါဘာဖြစ်လို့လဲခင်ဗျာတချို့ကတော့ပြောကြတယ်တရုတ်ဟာအထူးသဖြင့် AA ဆိုတော့တရုတ်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုမနှောင့်ယှက်သမျှသူတို့ကြိုက်တာလို့ဆိုပြီးလွှတ်ပေးထားတယ်လို့ပြောကြပါတယ် AA ကလည်းပဲတရုတ်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုကြိုဆိုတယ်လို့ကြေညာချက်ထုတ်ထားပါတယ
် As long as there is conflict it is disturbing Chinese investment
ပဒီပခရှိနေတဲ့၍ယင်းနှိမ့်မြှုပ်နှံမှုတွေအတွက်အနှောက်အယှက်ဖြစ်စေပါတယ်။ TNLA ဟာတရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ကိုတိုက်ခိုက်ခဲ့ပါတယ်။ဆိုတော့ရှင်ပြောတဲ့ကိစ္စမခိုင်မာပါဘူး။ယင်းနှိမ့်မြှုပ်နှံမှုတွေကလည်းပဒီပခအစ်စ်တွေကိုဖြစ်စေနိုင်ပါတယ်။ဒီယင်းနှိမ့်မြှုပ်နှံမှုကဘယ်သူအမျက်ထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပဒီပခဖြစ်နိုင်ပါတယ်။တချို့တရုတ်ကုမ္ပဏီတွေအထူးသဖြင့်ယူနန်ကကုမ္ပဏီတွေကလက်နက်ကင်အဖွဲ့ဒေသခံစစ်ကောင်ဆောင်တွေနဲ့အပေးယူလုပ်ပြီးတော့လက်နက်ရှိသူတွေကိုကြီးစိုးကွင်းပြူထားပါဒါကမမှန်ကန်တဲ့လုပ်ရပါအရက်သားတွေစီးပွားရေးအတိုင်းဝိုင်းတွေကသာဆုံးဖြတ်တင်ပါတယ
် Talking about the investment what about the job shoe
ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြောရင်ဒီ job shoe မှာလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုကဘယ်လိုမြင်ပါလဲတချို့ကဒီလုပ်ငန်းတွေဟာရှင်းမတွန်းနိုင်ဖြစ်နေလို့သုံးသပ်ကြပါတယ်အခုကဘယ်လိုပြောင်းလဲသွားနိုင်ပါလဲတရုတ်သမ္မတရောက်လာတဲ့အခါမှာဒီကိစ္စ
There's two different issues there there's the port
ဒီနေရာမှာအကြောင်းအရာနှစ်ခုရှိပါတယ်။ကြောက်ဖြူစိတ်ကန်းတဲ့အထူးစီးပွားရေးဇုံတို့ဖြစ်ပါတယ်။အထူးစီးပွားရေးဇုံကတော့အစင်းသစ်ဖြစ်နေပါပြီ။သဘောတူညီမှုလက်မှတ်ထိုးပြီးပါပြီ။ကုမ္ပဏီတွေကလည်းတဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးတုံးသက်လေးလာမှုတွေအစိုးရကသတ်မှတ်ထားတဲ့အတိုင်းလုပ်နေကြပါပြီ။ဒီကိစ္စသဘောတူညီချက်ကိုရှီကျင်းပင်ကတရားဝင်လက်မှတ်ထိုးလိုက်မယ်ထင်တယ်။ကြောက်ဖြူအထူးစီးပွားရေးဇုံကိစ္စကိုပြောတာပါစိတ်ကန်းကိစ္စမဟုတ်ပါဘူးစိတ်ကန်းကိစ္စဟာဥသိမ်းစိန်လက်မှတ်ရေးထိုးထားခဲ့တာနဲ့လုံးဝပြောင်းလဲသွားပါပြီ
Yes why the port is that စိတ်ကန်းကိစ္စအိန္ဒိယသမုဒ္ဒရာကိုလွှမ်းမိုးရေးမဟာဗျူဟာကိစ္စနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်များဒီလိုဖြစ်သွားခဲ့တာလားခင်ဗ
ျ Well you could say that but
အဲ့လိုပြောလို့ရပါတယ်အခုအခါတရုတ်အတွက်စိတ်ကန်းတွေအများကြီးရှိနေပြီးတော့ဒါဟာတရုတ်အတွက်နောက်စိတ်ကန်းတစ်ခုဖြစ်လာမှာပါမူလကစီစဉ်ခဲ့တဲ့အတိုင်းမဟာဗျူဟာစိတ်ကန်းတစ်ခုလို့ကျွန်မမထင်ပါဘူး။ဘာကြောင့်လဲဆိုတော့အခုမူတစ်ကိုအဆင့်၄၀လုံးနေတာဖြစ်ပါတယ်။ပထမဆင့်ကတိတ်သေးပါတယ်။ကျွေးမီကိစ္စကိုလည်းယင်းနှိမ့်မြုံနယ်သူတွေကကင်တွယ်ရတာဖြစ်ပါတယ်။ ပြီးတော့အဆင့်တစ်ဆင့်စီဟာရေရှည်တည်တံ့ပြီးတော့အကျိုးရှိမှနောက်တစ်ဆင့်ကိုတက်နိုင်မှာဖြစ်ပါတယ်။အထူးစီးပွားရေးဆောင်ကတော့စီးပွားရေးကုန်သွယ်ရေးစတာတွေဖွံ့ဖြိုးရေးအတွက်ဖြစ်ပြီးတော့မြန်မာပြည်ဖြတ်အဝေးပြေးလမ်းနဲ့အတူလာမဲ့ရထားလမ်းအတွက်အကြောင်းပြစရာလည်းဖြစ်ပါတယ်
။ Burmese people actually they don't like China. They ဆင်းရှင်းပြောရင်မြန်မာပြည်သူတွေဟာတရုတ်ကိုမကြိုက်ကြဘူး။ American ကိုတရုတ်နဲ့ဆိုင်ရင်ပူပြီးတော့နှစ်သက်ကြပါတယ်။ဆိုတော့ဒီညမှာမြန်မာနိုင်ငံတရုတ်ဘက်ကိုစိတ်ရောက်မှတော့အမေရိကန်ကဘာကြောင့်ဝင်မကယ်တာလဲဘာကြောင့်မြန်မာကိုဒီညမှာဝင်မကူသလဲလို့လူတွေကစဉ်းစားကြပါလိမ့်မယ်ပရက်စတာဘာပြောချင်ပါလဲ
Well first you have to consider geography
ပထမအဦးဆုံးပထဝီအနေအထားကိုကြည့်ရမှာပါပြောင်းလဲလို့မရနိုင်ပါဘူးကျမတို့အမေရိကန်ကကမ္ဘာကြီးရဲ့တခြားတစ်ဖက်မှာပါမြန်မာနိုင်ငံနဲ့ကျမတို့ဟာနေဆက်ချင်းရှည်ရှည်လည်လည်ထိစပ်နေရမှာမဟုတ်ပါဘူးတရုတ်နဲ့ရာစုနှစ်ပေါင်းများစွာအပြန်အလှန်ထိတွေ့ဆက်ဆံမှုရည်ကြီးမှုကြီးဆက်နွယ်မှုတွေရှိခဲ့ပါတယ်ကျမတို့နဲ့ကအဲ့လိုမဟုတ်ပါဘူ
း But in case of Sudan တောင်တရုတ်ပင်လယ်ကြတော့တောင်တရုတ်ပင်လယ်နဲ့အမေရိကန်နဲ့အဝေးကြီးပဲအဲ့မှာကြတော့အမေရိကန်ကဒေါ်လေးထက်ထက်ဝင်ပါဝင်နေပါလား President
We have interest there I don't dispute that
ကျမတို့ရဲ့အကျိုးစီးပွားအဲ့မှာရှိနေပါတယ်ဒါကိုကျမမငင်းပါဘူးမြန်မာနဲ့ကျမတို့ကတရုတ်တို့နဲ့လိုဆက်ဆက်ရေးမရှိပါဘူးပထဝီအနေအထားကြောင့်နောင်လည်းမရှိနိုင်ပါဘူးဒါပြင်အမေရိကန်ရဲ့ယင်းနှိမ့်မြုံနယ်မှုတွေကစီးပွားရေးရှုထောင့်ကစဉ်းစားတဲ့ယင်းနှိမ့်မြုံနယ်မှုပါအခုဟာမြန်မာစီးပွားရေးဝန်ကျင်ဟာအမေရိကန်ကုမ္ပဏီတွေလိုအပ်တဲ့အဆင့်မရှိပါဘူးဒါပေမဲ့အခုခါမြန်မာနိုင်ငံမှာအမေရိကန်ယင်းနှိမ့်မြုံနယ်မှုတွေအများကြီးရှိနေပါတယ်ဥပမာဆဲဖုန်းတာဝါတွေနေဆွိုင်းအင်ကုမ္ပဏီတွေစတာတွေရှိပါတယ်ဒါပေမဲ့လည်းလွယ်ကူတဲ့စီးပွားရေးဝန်ကျင်တော့မဟုတ်ပါဘူးNLD လက်ထက်မှာတိုးတက်လာပေမဲ့နိုင်ငံတကာအဆင့်မမီသေးပါဘူး။ဒါ့အပြင်တရုတ်ယင်းနှိမ့်မြုံနယ်မှုတွေများလာလေလေအနောက်နိုင်ငံတွေစီးပွားရေးလောကဝင်ရောက်ဖို့ခက်ခဲလာလေလေဖြစ်မှာပါ။
Okay, then very briefly any suggestion မြန်မာနိုင်ငံအနေနဲ့ဒီတရုတ်နဲ့အနောက်နိုင်ငံတွေအထူးသဖြင့် American တို့ရဲ့အကြမ်းမှာပေါ့လေ။ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုလည်းမထိခိုက်စေရအောင်ဘယ်လိုထိန်းချုပ်သွားသင့်လဲဆိုတာကို Priscilla အကြံပေးပါရှင်ဘယ်လိုများအကြံပေးရမှာလဲခင်ဗျာ
Well it's really a long term question the more that Burma heads towards democracy and be and
ဒါဟာတကယ်ရည်ရှိကိစ္စတည်းရပါမြန်မာနိုင်ငံဟာဒီမိုကရေစီရဲ့အဆောက်အုံလေးများများတည်ဆောက်ပြီးတော့ဒီမိုကရေစီဘက်ကိုရွေးလာလေလေတရုတ်ထက်ပိုပြီးတော့အနောက်နိုင်ငံတွေနဲ့ပိုပြီးတော့နှိစက်လာလေလေဖြစ်လာပါလိမ့်မယ်ပြီးတော့စစ်တပ်နောက်ဆုတ်သွားဖို့လည်းလိုပါတယ်သူတို့ကြီးစိုးမှုဟာတိတ်ကိုများပြားထင်ရှားပါတယ်စီဝါရဲ့အပေါ်မှာလည်းကြီးစွာရိုက်ခတ်ပါတယ်။ပြိပခါတွေကလည်းတိုင်းပြည်အနှံဖြစ်နေလို့ယင်းနှိမ့်မြုံနံဖို့အခက်ခဲဖြစ်စေပါတယ်။စစ်တပ်ကလည်းပြိပခါကိုဖိရှင်းမဲ့နဲ့ပိုးပိုးပြီးတော့ကြီးထွားအောင်သာလုပ်နေပါတယ်။သူတို့တကယ်ပဲအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းခြင်းနဲ့ရည်ရှိဆက်ဆံခြင်းနဲ့ဆိုရင်ငြိမ်းချမ်းသောဒီမိုကရေစီလမ်းကိုရှောက်လန်းရပါလိမ့်မယ်။
let me add one very quick ခတ်တူမျိုးတခုဆက်မေးကြည့်ပါလားဆာဒီအရေဗျာနဲ့ကြာတော့ဟောအမေရိကန်က imminent plan number သိနေပါလားတကယ်တော့ဆာဒီအရေဗျာဟာလည်းဒီမိုကရေစီနဲ့ imminent အနှံ့ဝေးပြီးတော့လူ့အခွင့်အရေးခေါင်းမာတဲ့အဖွဲ့အစည်းတစ်ခုပါပဲ
I think you overstated the case
ရှင်ကဒီကိစ္စကိုနည်းနည်းပိုပြောရဲလို့ကျွန်မထင်ပါတယ်လူတွေလည်းအထူးအာရုံစိုက်တဲ့ကိစ္စဖြစ်ပါတယ်ဆာဒီနဲ့ American ဆက်ဆံရေးအရေးပါမှုကိုလည်းလူတွေကချဲ့ထွင်ပြီးတော့ပြောကြပါတယ်Sorry Arabia ဟာကမ္ဘာကြီးအတွက်အဓိကရည်နံရရှိစေတဲ့ဒေသဖြစ်ပါတယ်။နှစ်ပေါင်းများစွာလည်းမဟာဗျူဟာအချက်ချာအဖြစ်အာရုံစိုက်ခံခဲ့ရတာပါ။ဒါဟာအဆမ်းမဟုတ်ပါဘူး။လက်ရှိထရမ့်အစိုးရက Sorry Arabia ကိုပို့ပြီးတော့အာရုံစူးစိုက်စရာဖြစ်အောင်လုပ်နေတယ်လို့ကျွန်မထင်ပါတယ်။ဆက်ဆံရေးကပြောင်းလဲလာတာမဟုတ်ပါဘူး။ဒါပေမဲ့ဒီဆက်ဆံရေးဟာကျေပြန့်တဲ့နိုင်ငံရေးဆက်ဆံမှုမျိုးမရှိပါဘူး။သဘောထားတိုက်ဆိုင်မှုမျိုးမရှိပါဘူး။သူတို့ဟာဒီမိုကရေစီမဟုတ်ပါဘူး။ပြည်ထောင်အခက်ခဲကြီးမားတဲ့နိုင်ငံမှာတိတ်ပြီးတော့ထိလွယ်ရှလွယ်တဲ့လူအဖွဲ့အစည်းပါအခြေမခိုင်ပါဘူး။ရေနံနဲ့ဘေးရင်မိသားစုအပေါ်မှာအခြေခံထားတာပါ။ဒါကြောင့်အမေရိကန်နဲ့ဆော်ဒီဆက်ဆံရေးကိုပိုမတွက်သင့်ပါဘူ
း။မြန်မာရေးဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190ရုပ်ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ဝဲမှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ထူးခြားစံပြသတင်းများစီစဉ်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်မြမငင်းငယ်ရေးအတွက်အတိတ်နမိတ်ကောင်းတွေပေါ်ထွက်လာပြီလားငင်းငယ်ရေးလုပ်ငန်းစဉ်ရဲ့တကယ့်အခြေအနေမှန်ကရောဘယ်လိုရှိပါသလဲဆိုတာကိုဆွေးနွေးတင်ပြပေးသွားမှာပါမအင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင်
အခုလ၈ရက်နေ့ကနေပြည်တော်မှာရှစ်ကြိမ်မြောက်တနင်္ဂနွေလုံးပြစ်ခတ်တက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကိုကျင်းပခဲ့ပါတယ်အစည်းအဝေးကိုအစိုးရဘက်ကနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်ခဲ့ပြီးတပ်မတော်ဘက်ကတော့ဒုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝဲတက်ရောက်ပါတယ် NC လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေဘက်က RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့တပ်ဖွဲ့အသီးသီးကခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဒါဟာအစိုးရတပ်မတော်နဲ့ NCA လက်မှတ်ထိုးတိုင်းသားအဖွဲ့တွေကြားတနစ်ကြော်ကြအောင်တရားဝင်ဆွေးနွေးပွဲတွေရက်ဆိုင်နေရာကနေပြန်လည်စတင်နိုင်တဲ့အစည်းအဝေးဖြစ်ခဲ့သလိုအချက်ရှိချက်သဘောတူညီချက်ရပြီးအောင်မြင်တဲ့အစည်းအဝေးတစ်ခုအဖြစ်တက်ရောက်သူအားလုံးမှတ်ချက်ချခဲ့တဲ့အစည်းအဝေးလည်းဖြစ်ခဲ့ပါတယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကနှစ်ဦးနှစ်ဖက်ကြားထဲမှာနားလည်မှုပိုပြီးရှိလာခြင်းနဲ့တရားနဲ့တရားယုံကြည်မှုရှိလာတာကိုပြတဲ့အစီအွေဖြစ်ခဲ့ကြောင်းငင်းငယ်ရေးဖြစ်စဉ်အတွက်အဲ့ဒီအစီအွေဟာအင်တာကောင်းတဲ့နမိတ်ဖြစ်တဲ့အကြောင်းချီးကျူးပြောဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်ပြောသလိုမြမငင်းငယ်ရေးလုပ်ငန်းစဉ်မှာတကယ်ပဲအတိတ်နမိတ်ကောင်းတွေပေါ်ပေါက်နေပြီလား။ငင်းငယ်ရေးလုပ်ငန်းစဉ်ရဲ့တကယ်အခြေအနေမှာဘယ်လိုမျိုးလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ဂရုပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်။
အစည်းအဝေးမှာသဘောတူညီချက်ရှစ်ချက်ရခဲ့တယ်လို့ဆိုပါရယ်အဲ့ဒါတွေကတော့စတုတ္ထအချိန်မြောက်27ရာစုပင်လုံညီလာခံကို2020ပြည့်နှစ်ရဲ့ပထမ၄လအတွင်းကျင်းပဖို့ပြည်ထောင်စုငင်းငယ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့တစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC အစည်းအဝေးကို2လအတွင်းကျင်းပဖို့နှစ်ဖက်တပ်ပိုင်းဆိုင်ရာတာဝန်ရှိသူတွေကြားအပြစ်ရက်ခိုင်မာရေးဆက်ဆွေးနွေးကြဖို့NCA အကောင့်ထယ်ဖော်မဲ့ပုံစံကိုနှစ်ဦးနှစ်ဖက်ဆက်ဆွေးနွေးကြဖို့2020ပြည့်အလွန်မှာဆက်ပြီးဆောင်ရွက်ရမယ့်ငင်းငယ်လုပ်ငန်းစဉ်အဆင့်ဆင့်ကိုတက်မှတ်ပြီးအဆင့်လိုက်အကောင့်ထယ်ဖော်ကြဖို့တည်ထောင်စုသဘောတူစာချုပ်အပိုင်း၃မှာပါဝင်မဲ့အချက်တွေကိုဆွေးနွေးကြဖို့ NCA အဓိကဖွင့်ဆိုချက်တွေကိုဆက်ပြီးညှိနှိုင်းကြဖို့ NCA စာချုပ်ထဲကိုအခြားသောလက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ထိုးလာစေရေးစူးစမ်းကြဖို့စတာတွေဖြစ်ပါတယ်။သဘောတူညီချက်တွေကိုလေ့လာကြည့်ရင်ရှေ့လုံငန်းစဉ်တွေနဲ့ပတ်သက်လို့အချိန်စရားတွေချမှတ်ထားတာတွေ့နိုင်ပါတယ်။ထူးခြားချက်ကတော့2020ပြည့်တဲ့မှာ27ရာစုပင်လုံနီလာကံတစ်ချိန်လောက်ပဲလုပ်ဖို့ရထားတာတွေ့ကြရပါတယ်။အကြောင်းကတော့2020နှောင်းပိုင်းလောက်မှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရှိနေပြီးအဲ့ဒီမတိုင်ခင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်လှုပ်ရှားမှုတွေရှိနေမှာမို့နီလာကံတစ်ချိန်အတွက်လောက်ပဲရထားတာလို့သိရပါတယ်။တစ်ဆက်တည်းပါဝင်တာကတော့2020အလွန်မှာလုပ်ကြမယ့်လုပ်ငန်းစဉ်တွေကိုညှိနှိုင်းချမှတ်အကောင့်ထဲပေါ်ကြဖို့ပါ။
ဒီချက်တွေကိုကြည့်ရင်အရင်ကဒုံဆန်းစုကြည်ပြောဆိုခဲ့မှုတဲ့တနှစ်ကို27ရာစုပင်လုံငင်းငယ်ကြီးညီလာခံကြီးတွေဖျားမြ3ချိန်လောက်လုံနိုင်အောင်ကြိုးစားမယ်အဲ့လိုကျင်းပနိုင်ခဲ့ရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်လို့သဘောတူညီချက်အတော်များများရလာမှာဖြစ်ပြီး2020ရောက်ရင်ငင်းငယ်ကြီးဆွေးနွေးပွဲတွေအခြေခံအဆင့်ပြင်းပြောင်းသလောက်ဖြစ်နေလိမ့်မယ်လို့မျှော်လင့်ခဲ့မှုပါတယ်အလားတူတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကလည်းပြောဆိုခဲ့ပါသေးတယ်အခုသူတို့တယောက်ပြောဆိုမျှော်မှန်းခဲ့တဲ့2020မှာငင်းငယ်ဆွေးနွေးပွဲတွေအခြေခံအဆင့်လောက်ပြီးမြောက်ဖို့မဖြစ်နိုင်တော့ဘူးဆိုတာသိကြသွားခဲ့ပါပြီ။ဒါကြောင့်လဲ2020အလွန်အထိအချိန်စရားဆွဲအကောင့်ထည့်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။ဒါကိုကြည့်ရင်လက်ရှိငင်းငယ်လုပ်ငန်းစဉ်ဘယ်အချိန်လောက်ပြီးမြောက်နိုင်မလဲဆိုတာဘယ်လို့မှမှန်းဆလို့မရနိုင်သေးဘူးဆိုတဲ့အဖြေထွက်လာပါတယ်။ တကယ်လဲရခိုင်အေးအပါဝင်လက်နက်ကိုင်တပ်ဖွဲ့တချို့နဲ့တိုက်ပွဲတွေဖြစ်ပွားနေသေးတာအပြည့်အစာချုပ်ချုပ်နိုင်မှုမလွယ်ကူသေးတာတိုက်ခိုက်မှုတွေမရှိပေမဲ့လဲ NCA စာချုပ်တဲ့လက်မှတ်ဝင်ထိုးဖို့ငင်းဆန်နေသေးတဲ့အဖွဲ့တချို့ကြံနေသေးတာစတာတွေကိုကြည့်ရင်ငင်းကြိုင်းလုပ်ငန်းစဉ်အချိန်ကြာရှည်မယ်ဆိုတာအသိမှတ်ပြုဖို့လိုလာပါပြီ
ငင်းကြိုင်းလုပ်ငန်းစဉ်ကြာရှည်မယ်ဆိုတာအသိမှတ်ပြုပြီးပြီဆိုရင်တော့အဲ့ဒီလိုရှည်လျားတဲ့အချိန်ကာလတခြားတိုင်းသားပြည်သူလူထုရဲ့လုံခြုံရေးအသက်အိုးအိမ်စည်းစိမ်ကာကွယ်ရေးဘဝတွေပြန်လည်ထူထောင်ရေးဒေသဖွံ့ဖြိုးရေးစတာတွေကိုဦးစားပေးလုပ်ဖို့လိုပါလိမ့်မယ်တကယ်တော့လက်နက်ကင်ထားတဲ့အဖွဲ့တွေနိုင်ငံရေးအရာပြည်လဲကြမှစစ်ဘေးရှောင်တိုင်းသားပြည်သူတွေနေရက်ပြန်ရေးမိုင်းရှင်းလင်းရေးဘဝတိုးတက်ရေးဒေတာပြမျိုးကြီးစပြီးလုပ်ရမယ်ဆိုတာမျိုးကတော့တဘာဝလည်းမကြသလိုတိုင်းသားပြည်သူတွေအကျိုးဆောင်ရွက်ဖို့အချိန်အများကြီးနောက်ကျသွားပါလိမ့်မယ်။ဒါကြောင့်ငင်းငယ်လုပ်ငန်းစဉ်မှာ NCA လက်မှတ်ထိုးအဖွဲ့တွေနဲ့ဆွေးနွေးတဲ့အပိုင်းတိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြစ်ရဲ့စာချုပ်ချုပ်ဖို့ညှိနှိုင်းတဲ့အပိုင်းဝါနဲ့မိုင်းလာအပါဝင်အပြည့်ရထားတဲ့အဖွဲ့တွေ NCA စာချုပ်ထဲပါဝင်ဖို့ကြိုးစားတဲ့အပိုင်းသုံးပိုင်းရှိရမှာတိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြည့်ရနိုင်ရေးကိုအရေးအကြီးဆုံးပြဿနာဖြစ်သတ်မှတ်ပြီးအထူးကြိုးစားညှိနှိုင်းဖြေရှင်းမှုလိုပါတယ်မြန်မာနိုင်ငံအတွက်အရေးကြီးဆုံးလိုအပ်ချက်ကတော့ငင်းငင်းရေးရတာမရတာနိုင်ငံရေးအရာသဘောတူညီချက်ရတာမရတာအသာထားပြီးအရင်ဦးဆုံးတနက်တန်တွေဆဲသွားဖို့လိုပါတယ်။အဲဒီနောက်မှာမှအပြစ်ရဲ့ခိုင်မာအောင်တိုင်းရင်းသားတွေဘဝပြန်လည်တည်ဆောက်ရေးဖွံ့ဖြိုးတိုးတက်ရေးတွေအကောင့်ထည့်ဖော်ရင်းနိုင်ငံရေးပြဿနာပြေလည်အောင်စိတ်ရှည်ရှည်နဲ့စပွဲဝိုင်းပေါ်မှာညှိနှိုင်းသွားကြဖို့ပဲဖြစ်ပါတယ
်။အစိုးရအနေနဲ့ငင်းငင်းရေးနဲ့ပတ်သက်ပြီးနောက်ထပ်လုပ်နိုင်တာကတော့ရတဲ့အနေထားအောက်ကနေတိုင်းသားဒန်းတူအခွင့်ရေးပေးတာ2008ဖွဲ့စည်းပုံပြည်ရေးကိုမလုံနိုင်သေးသည့်တိုင်ကိုအာဏာရထားတဲ့အနေထားအောက်ကနေပဲဖက်ဒရယ်ပြည်တော်စုအနှစ်သာရပေါ်လွင်လာအောင်အကောင့်ထည့်ဖော်ပေးဖို့ပါပဲအလားတူတပ်မတော်ဘက်ကလည်းတကယ်စစ်မှန်တဲ့ညီညာရေးကိုလိုလားတဲ့ဆိုရင်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတကယ်ပဲတည်ဆောက်ချင်တယ်ဆိုရင်အဲ့ဒီပုံစံနဲ့ကိုက်ညီအောင်2008ဖွဲ့စည်းပုံပြည်ရမှာ NLD ဆိုရတဲ့ပူးပေါင်းဆောင်ရွက်ဖို့သင့်ပါတယ်အခုဆိုရင်2016မှာအာဏာရပြီးတက်လာတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့အနေနဲ့ငြိမ်းချမ်းရေးကိုစိတ်ကူးယည်ပြီးတည်ဆောက်လို့မရနိုင်ဘူးဆိုတာလက်တွေ့ကြုံခဲ့ရပြီးပါပြီ။ဒီအတွက် NLD အနေနဲ့ငြိမ်းချမ်းရေးကောင်ထယ်ဖော်ရမှာဦးဆောင်ခဲ့သူတွေလုပ်ငန်းအောင်မြင်မှုမအောင်မြင်မှုစတာတွေကိုပြန်သုံးသပ်ပြီးတကယ်လက်တွေ့ကျတဲ့ချင်းကန်ဒီအစ်စ်တွေနဲ့အပြောင်းလဲလို့အကောင်ထယ်ဖော်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။
တင်စားဆရာစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အပြီးမှာတော့လာမယ့်အင်္ဂါညတိုင်းရိုက်လေလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။မော်လင်ဂါလူခွေရင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့အထူးကိုယ်စားလှယ်တွေတောက်လျှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆုံးတော့မဲ့တောင်ကိုရီးယားနိုင်ငံသူပရော်ဖက်ဆာရန်ဟီလီဟာမြန်မာပြည်သူတွေကြားမှာတော့အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်။စစ်စွာလက်ထက်အရင်ကုလသမဂ္ဂလူခွင့်ကူစလေရီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုရခဲ့ပေမဲ့မစ်ရန်ဟီလီလက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိသလိုပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်ညံခဲ့ပါတယ်။ရိုင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားအစိုးရအသစ်ဂျာဆက်ဆံရေးကလည်းအတော်မပြည့်မဖြစ်ရှိခဲ့တာပါ။ဒါကြောင့်မလို့ခုလာမယ့်အင်္ဂါနေ့တိုင်းရဲ့လေလံအစီအစဉ်မှာတော့တာဝန်တက်တန်းကုံဆုံးတော့မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစလေရဲ့လှုပ်ရှားမှုရပ်တည်မှုစရိုင်းနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမလို့ရတဲ့သွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။
အင်္ဂါနေ့တိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းအခုတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံးသောရရှင်တွေရေးလာတဲ့မှတ်ချက်တွေပြောပြပေးခြင်းပါတယ်။ခင်မောင်လင်းဆိုတဲ့သောရရှင်ကမင်္ဂလာပါဗီဒီယိုအဖွဲ့သားတွေအားလုံးလိုရာဆန္ဒပြကြပါစေတဲ့။ messenger ကနေပြီးတော့စုတောင်းပေးလာတာပါဘန်ကောက်ကကိုငယ်လေးကလည်း messenger ကပဲစာရေးလာတာပါမင်္ဂလာပါ VOE အချိန်နဲ့တပြေးညီသတင်းတွေနဲ့ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဗျာသတင်းတွေကို Facebook နဲ့တစ်စစ်နားထောင်ရပါတယ် VOE ဝိုင်းတော်သားတွေအားလုံးနှစ်သစ်မှာအောင်မြင်မှုတွေရနိုင်ကြပါစေတဲ့ကျေးဇူးပါကိုငယ်လေးကိုငယ်လေးအတွက်လည်းမင်္ဂလာရှိတဲ့နှစ်သစ်တစ်နှစ်ဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်ရန်ကုန်ဘူဟာဆိုတဲ့တော်ရရှင်ကတော့ကျေးဇူးအများကြီးတင်ပါတယ်ဒီတစ်သက်မရောက်နိုင်တဲ့လူပြည်ကလူချမ်းသာတွေရဲ့အမခံတိုးတက်မှုတွေကိုဖုန်းတစ်လုံးလောက်ချမ်းသာတဲ့ကျုပ်တို့တွေကြီးကွင်းရလို့ပါထုံးလွင့်ပေးတဲ့သူတွေနှစ်သက်ကစားပြီးတော့အောင်မြင်ချမ်းသာမှုတွေအလင်းမြဲသိမ့်ပိုင်နိုင်ကြပါစေတဲ့ဟုတ်ကဲ့ပါကျွန်တော်တို့လွှင့်ပေးတာနဲ့ရတဲ့ဆုတောင်းမတန်ပါဘူးเนาะကျမတို့ကဒီ2019ကနေ2020နှစ်တစ်ကူးချိန်မှာကမ္ဘာမျိုးကြီးအတီးတီးမှာဘယ်လိုမျိုးနှစ်တစ်ကူးအချိန်ကိုဆင်နွှဲကြလဲနှစ်တစ်ကူးပွဲတော်တွေဘယ်လိုကျင်းပလဲဆိုတာကိုဒါရိုက်ဒါမှမဟုတ်ねဒရင်တွေကနေပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါကိုကြည့်ပြီးတော့ဒီရန်ကုန်ဘူဟာဆိုတဲ့တော်ရရှင်ကျေးဇူးတင်စကားရေးလာတာပါထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုကြည့်ပြီးရေးလာတဲ့သောရရှင်တွေမှာတော့အချစ်ကိုမုန်းတဲ့ကျွန်တော်ဆိုတဲ့သောရရှင်ကဘာတွေပြောသွားလဲသိရင်ပြန်ပြောပြပေးပါလားကျွန်တော်သိပြီးတော့နားမလည်လို့ပါတဲ့ခုနက live ပါလို့ပြောလာပါတယ်ဟုတ်ကဲ့ဘလို့အကြောင်းအရာမျိုးလဲဆိုတော့အခုနားထောင်နေတဲ့သောရရှင်တွေနည်းနည်းပဲဟေးလေးဖြစ်ပါလိမ့်မယ်နော်သူ့လိုပဲဒီအကြောင်းအရာကိုပဲရေးထားတဲ့သောရရှင်နောက်တစ်ယောက်ကလည်းရှိပါတယ်ဗမာကြီးဆိုတဲ့သောရရှင်မှာသူကနည်းနည်းပို့ပြီးတော့ပြည့်ပြည့်စုံစုံရေးလာတာပါ President Donald J. Trump အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အီရန်နဲ့ပတ်သက်ပြီးတော့နိုင်ငံကိုတိုက်ရိုက်မိန့်ခွန်းပြောကြတာကိုဘာသာပြန်ပြီးတော့တိုက်ရိုက်လွှင့်ပေးတင်ပါတယ်။ VOA Burmese News ကအမေရိကန်ကအခြေစိုက်တဲ့သတင်းဌာနဖြစ်လို့ပါတဲ့။ဟုတ်ကဲ့ပါ။ကိုဗမာကြီးကျမတို့ဒီမိန့်ခွန်းကိုပဲကောက်နှုတ်ပြီးတော့ဒီသမ္မတမိန့်ခွန်းပြီးပြီချင်းပဲကျမတို့မြန်မြန်လေးလင်းလင်းမြန်မြန်ထုတ်လွှင့်ပေးပါတယ်နော်။ဒါမဲ့ဒီလိုမျိုးသမ္မတကနေပြောနိုင်ငံတော်ကိုတိုက်ရိုက်မိန့်ခွန်းပြောကြားနေတဲ့အချိန်မှာတော့ကျမတို့တိုက်ရိုက်ထုတ်လွှင့်ပေးဖို့ကဒီဘာသာပြန်ဖို့ဆိုတာသိပြီးတော့မဖြစ်နိုင်ပါဘူးအဲ့လိုမျိုးမိန်ခွန်းတွေကိုမမမင်းဘာသာပြန်ဖို့ဆိုရင်တော့ဒီမိန်ခွန်းစာသားပေါ့နော်အဲ့ဒါကိုကြိုတင်ပြီးတော့ဘာသာပြန်ထားပြီးတော့မှတိုက်ရိုက်ထုတ်လွှင့်ပေးလို့ရမှာမျိုးဖြစ်ပါတယ်ကျမတို့အခုရှိနေတဲ့ American ပြည်ထောင်စုမှာကသမ္မတကပြောသွားတဲ့မိန်ခွန်းကိုကျမတို့တိုက်ရိုက်လာတော့မှအားလုံးနဲ့တပြေးညီတူတူနားထောင်ရတာဖြစ်ပါတယ်ဒါပေမဲ့ခုနပြောသလိုပဲဒီမိန်ခွန်းပြပြချင်းကျမတို့ကောက်နှုတ်ပြီးတော့ဘမလို့ပြန်ပြီးတော့လည်းတင်ပေးပါရယ်နော်ဗီဒီယိုကိုကြည့်ရှုရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့သူ့ရဲ့ရှူထောင်သူ့ရဲ့အမြင်ကိုလည်းဖော်ပြပေးချင်ပါတယ်။ကျမတို့ဒီမြန်မာနိုင်ငံကိုလာရောက်တဲ့တရုတ်သမ္မတရှီကျင်းပင်ခီးစဉ်မဆခင်ပေါ့လေ။တရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ VOE ကနေပြီးတော့ဆွေးနွေးခံထုတ်လွှင့်ပေးခဲ့ပါတယ်။သုံးသက်ဆွေးနွေးချက်ဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံကပြည်ရင်းစစ်မှာအသွားနှစ်ဖက်ရှိတဲ့ဓာတ်လို့ကြင်သုံးနေပြီးတော့အခုသမ္မတရှီကျင်းပင်ရဲ့ခီးစဉ်မှာလည်းမြန်မာနိုင်ငံရဲ့ပြည်ရင်းစစ်ကိစ္စပြည်လည်ရေးအတွက်ထိထိရောက်ရောက်လှုပ်သွားလိမ့်မှာမဟုတ်ဘူးဆိုပြီးတော့မြမအရေးစောင့်ကြည့်တဲ့နိုင်ငံသားတန်တမန်ဟောင်းတဦးဖြစ်တဲ့ American တန်အဖွဲ့အကြီးကဲဟောင်း Pressler Club ပြောကြားသွားခဲ့တာရှိပါတယ်။ဦးကျော်စံတာနဲ့ဆွေးနွေးသုံးသပ်ချက်မှာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်က
ပြောတော့လည်းဟုတ်တယ်လို့ပါပဲ။မြန်မာနိုင်ငံရဲ့ပထဝီအနေထားကအရှင်းနဲ့အနောက်လို့ပြောစရာဖြစ်နေတာပါတရုတ်နဲ့အမေရိကန်နိုင်ငံတို့ခုဟာကွန်မြူနစ်နဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ကြသလိုကွန်မြူနစ်ကဈေးရောက်သလိုငါးမှုတမတ်ကအစချပြီးအကျိုးရလတစ်ခုအတွက်ပဲမျက်တပ်သလိုဒီမိုကရေစီကတော့စေယုံကြီးတွေအတီတကျဆောက်ပြီးရေရှည်အကျိုးအမြတ်အတွက်ပဲစီးပွားလှုပ်တတ်ကြပါတယ်ဒါပေမဲ့ရေမြေတောတောင်သဘာဝနဲ့တရားစတာထွက်ရှိမှုရယူသိမ့်ပိုက်မှုကတော့တူပါတယ်အဲပို့ဆိုတာကအရှိတဝက်အနောက်တဝက်နှုံဖြစ်မဖြစ်တော့မသိပါဘူးမြန်မာကတော့ကိုကျိုးမကြံစီးပွားပြည့်တယံဇရကုံနာတောင်အတိမူဝင်ဖြစ်ကြတော့မှကျင်းသေးပါပဲရသလောက်ကိုစားပြီးတယောက်ပြည့်တယောက်ထောက်ပြည်ရင်းစစ်ဖြစ်လို့ကောင်းနေပါလေဦးမယ်ခုထိလက်နဲ့ဝယ်လို့ရသည်ဖြင့်တယံဇရရောင်းလို့ရသည်ဖြင့်တငယ်ချင်းလိုအပြန်အလှန်စကားပြောလို့ရနေသည်ဖြင့်ကတော့အချင်းချင်းရံဖြစ်လို့ကောင်းနေကြအောင်ပါအခုထိစီးပွားရေးကိုဗန်းပြပြီးနေချဲ့တာမမြင်နိုင်ကြသေးပါဘူးတန်ပြေကတက်ရှိတရိတ်ဆန်သမကလူသားအရေးအမြင့်ဖွံ့ဖြိုးတိုးတက်မှုတွေအားလုံးကုန်ပြီးမွဲပြာကြမှနောင်တတစ်ခုရကြပါမလားလို့အညာတရရဲ့အတွေးလေးပါပြောကြည့်တာပါတနတ်မမဲ့ဗီတိုအာနာမမဲ့ခင်မင်းရင်းဆွဲမပြည့်နေချင်းစိတ်လေးပဲဖြစ်မိပါတယ
်တရုတ်တွေအနေနဲ့မြန်မာနိုင်ငံကိုဟိုအလွန်မဲအမျက်မထုတ်ဖ ೇನೆ အိန္ဒိယချင်းမိတ်ဆွေနိုင်ငံအဖြစ်နဲ့မိတ်မပြည့်ရေရှည်လက်တွဲသွားနိုင်ရင်တိတ်ပြော့ကောင်းပါလိမ့်မယ်ဆိုပြီးဒီသောရရှင်သူ့ရဲ့နိုင်ငံရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်အခုလိုပဲမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူရဲ့အမြင်ကိုရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့မိချီလာကသောရရှင်ဥစိန်မောင်ဖြစ်ပါတယ်
။တရုတ်ရဲ့စီးပွားရေးမဟာဗျူဟာမှာအိန္ဒိယနဲ့ဖြစ်အဆအဆလိုအပ်နေတဲ့နိုင်ငံလိုက်ဖြစ်တဲ့မြန်မာနိုင်ငံကိုအသုံးချဖို့လိုအပ်တဲ့စိတ်ပိုင်းတစ်ခုဖြစ်တရုတ်ကကင်ထားခြင်းလို့ယူဆရပါတယ်။တ တရုတ်ရဲ့အရေးကြီးဆုံးဖြစ်တဲ့စီးပွားရေးနဲ့နိုင်ငံရေးပေါင်းစပ်မဟာဗျူဟာဖြစ်တဲ့ကမ္ဘာလမ်းစီမံကိန်းဟာမြန်မာနိုင်ငံကိုစတင်ဖြတ်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုစိတ်ချရတဲ့ဂရီကဘွတ်နဲ့ပူးပေါင်းဆောင်ရွက်လာအောင်အသုံးချဖို့ကြိုးစားနေတယ်လို့ထင်တယ်။မြန်မာနိုင်ငံမှာတရုတ်မြန်မာစီးပွားရေးဇင်းညာလမ်းမစီမံကိန်းအိန္ဒိယသမုဒ္ဒရာထွက်ပေါက်ကြောက်ဖြူရင်းနဲ့စီမံကိန်းနဲ့စံမှုဆောင်တည်ဆောက်ရေးစီမံကိန်းတို့ဟာတရုတ်အတွက်အလွန်အရေးပါပြီးအလွန်လိုအပ်တဲ့လိုအပ်ချက်တွေဖြစ်နေပါတယ်။ဒီဟာတွေအဆင်ပြေချောမွေ့ဖို့မြန်မာစိုးရနဲ့သဟဇာတာဖြစ်ပြီးပူးပေါင်းဆောင်ရွက်မှုတွေထိထိရောက်ရောက်ရဖို့တရုတ်ကအလွန်ပဲလိုလားနေပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့နိုင်ငံရေးရကမ္ဘာတိုင်းဝမ်းရဲ့ PR ပေးမှုတွေကိုတရုတ်နိုင်ငံရဲ့အချိန်ဝါနဲ့ကုညီကာကွယ်ထိန်းချုပ်ပေးမှာကိုအားကိုးနေရတယ်။စီးပွားရေးရမိမိတို့လိုအပ်တဲ့အကူအညီတွေဖွံ့ဖြိုးရေးစီမံချက်တွေပြည်တွင်းမှာအပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးအတွက်လိုအပ်တဲ့ကူညီမှုတွေရဖို့အတွက်လောက်ကိုပဲတရုတ်ကိုမျှော်လင့်အားထားနေရပါတယ်။ဒါကြောင့်အခုတရုတ်သမ္မတရဲ့ခီးစဉ်မှာတရုတ်ဘက်ကပိုအကျိုးရှိနိုင်တယ်လို့ယူဆပါတယ်။အကျိုးရှိအောင်စ조사ဖို့လာတာပဲလို့မြင်ပါတယ်။နိုင်ငံခြားပြန်လည်လိုအပ်ချက်တွေမှာလည်းတရုတ်ဖို့ကမ္ဘာကိုလွှမ်းမိုးဖို့ရည်ရွယ်ချက်အတွက်စီမံထားတဲ့စီမံကိန်းစီမံချက်တွေအောင်မြင်နိုင်ဖို့မြန်မာကိုအသုံးချရန်လိုအပ်နေသလိုမြန်မာနိုင်ငံအနေနဲ့လည်းပြည်တွင်းငြိမ်းချမ်းရေးနိုင်ငံရေးလိုအပ်ချက်များဖြည့်ဆည်းနိုင်ဖို့တရုတ်နိုင်ငံကိုလိုလားအားထားနေရပါတယ်။တရုတ်နိုင်ငံရဲ့လိုလားချက်ကပိုများတယ်ပိုကြီးကျယ်တယ်လို့ထင်မြင်မိပါတယ်ဗျာ
။မိတ်ထီလာကဥစိန်မောင်ရေးလာတာဖြစ်ပါတယ်ရှင်။ရင်းဖွင့်လာတဲ့သောရရှင်တွေရဲ့စာတွေကိုလည်းဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်နော်။ဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးကြပါမယ်။ရခိုင်စစ်တွေကသောရရှင်ဒီသောရရှင်ကမြောက်ဆန်ပြရွာငယ်ပြည်တော်သားရက်ွက်စစ်တွေမျိုးကပါတဲ့။သူတို့ရက်ွက်မှာကြုံတွေ့နေရတဲ့ပတ်ဝန်းကျင်ညှဉ်းနှဲမှုနဲ့ပတ်သက်ပြီးတော့ VOE ကိုစာရေးလာပါတယ်။သူမှမိခင်အိုကြီးရှိပါတယ်။သူရဲ့မိခင်အိုကြီးကလည်းဒီပတ်ဝန်းကျင်ညှဉ်းနှဲမှုကြောင့်တော်တော်လေးကိုဝေနာခံစားနေရပါတယ်။ဆိုတော့အခုလိုရေးလာတာဖြစ်ပါတယ်
။ရခိုင်ပြည်နယ်စစ်တွေမျိုးမြောက်ဆန်ပြရက်ွက်အောင်သိတိဘုန်းကြီးကျောင်းနောက်မှာငှားရမ်းထားတဲ့ဂူတော်ကနေ2014ခုနှစ်ကတည်းကခဏအချိန်တည်းပလတ်စတစ်အမိုက်တွေကိုအမိုက်ပုံးမှသွားမပစ်ပဲဂူရောင်ခြံဝင်းထဲမှာပဲအလွယ်တကူပစ်ပြီးရင်မီးရှို့လောက်ကြပါတယ်မခံနိုင်လို့ဘေးဘဝဝန်ကျင်နေတဲ့သူတွေကဂူရောင်ဝန်ထမ်းတွေကိုမီးမရှို့ဖို့ဟန်တားတော်လဲလက်မခံပဲပြန်ပြီးတော့တရွေးထွေးတာရန်လောက်တာတွေရှိပါတယ် ACF စစ်တွေဂူရောင်ဝန်ထမ်းတွေနဲ့ဂူရောင်မှုရုံးတာဝန်ခံတွေကိုလည်းဒီကိစ္စအတိပေးတိုင်ကြပါမယ်ဘာမှအရေးတယူမဖြေရှင်းပေးပဲဒီလာထဲမှာ6ရက်နဲ့9ရက်နေ့တွေမှာည17နာရီ12နာရီလောက်ကြီးပလတ်စတစ်အမိုက်တွေကိုမီးရှို့တာနှစ်ခါရှိနေပါပြီပလတ်စတစ်အစိမ်းငွေ toxic gas တွေကလူကိုသေနိုင်တဲ့အပြင်ကင်ဆာရောဂါဖြစ်နိုင်တယ်လို့ဆေးသုတေသနမှတ်တမ်းတွေမှာလေ့လာပူးပါတယ်မိတ်ဆွေတို့ INGO ဧည့်သည်အဖွဲ့တွေအနေနဲ့မြောက်ဆန်ပြရက်ကွက်မှာနေတဲ့ဒေသခံဌာနပြည်သူတွေကိုလေးစားမှုရှိသင့်ပါတယ်အခုလောရက်ကမိမိတို့ဒေသခံတွေကိုမထီမဲ့မြင်ပြုတ်ပြီးစော်ကားနေတဲ့အပြုတ်မှုလို့ဖြစ်နေပါတယ်တာဝန်ရှိကျန်းမာရေးဌာနအပါအဝင်သက်ဆိုင်ရာတာဝန်ရှိလူကြီးမင်းတွေအနေနဲ့ ACF စစ်တွေရဲ့ဒီလောရက်နဲ့ပတ်သက်ပြီးကင်တွယ်ဖြည့်ရှင်းပေးဖို့သူတို့ရဲ့အမိုက်တွေကိုစနစ်တကျစွန့်ပစ်ပြီးမီးထတ်ရှို့တာမျိုးမလုပ်ဖို့ VOA ကနေတဆင့်လေးစားစွာနဲ့အတိပေးတိုင်ကြားအပ်ပါတယ်ခင်ဗျာ
တာဝန်ကျင်ထိန်းသိမ်းမှုကိုဖောက်ဖျက်ရလဲရောက်ဒီဒေသခံနေထိုင်နေတဲ့ရက်ွက်သူရက်ွက်သားတွေကိုလည်းထိခိုက်စေတဲ့ဒီအလုပ်မျိုးကိုဒီအခုသူပြောသွားတဲ့ဂူရောင်အနေနဲ့ရှောင်ကျဉ်ကြဖို့ပေါ့လေနောက်ပြီးတော့ဒီစစ်တွေကိုရောက်လာတဲ့စစ်တွေမှာလာပြီးအလုပ်လုပ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းဒီအခြေခံကျတဲ့အစီအမင်းတွေကိုလိုက်နာပြီးတော့နေထိုင်ကြဖို့ဆိုပြီးတော့ဒီသောရရှင်ဒေသခံတူဆိုတဲ့သောရရှင်တိုက်တွန်းလာပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့เนาะတိတ်ချစ်သောရရှင်တွေကိုမြန်မာသချင်းလေးတို့နဲ့လက်ဆောင်ဆက်ပြောပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့တော်ရရှင်နေကိုကျမအစီအစဉ်အဆုံးမသက်ခင်မှာမြေတားတီးလက်ဆောင်မြမသချင်းလေးတပုတ်နဲ့ဖျော်ပြပေးချင်ပါတယ်။တလောကပဲမြမနိုင်ငံမှာကျင်းပသွားတဲ့ဒီမြမ idol ပြိုင်ပွဲအဆိုပြိုင်ပွဲမှာ season 4ပေါ့နော်နောက်ဆုံးဒီဟိုမြမ idol ရာသီနံပါတ်4ရဲ့နောက်ဆုံး finalist နောက်ဆုံးပြိုင်ပွဲမှာဒီအမြင့်ဆုံးဆုရရှိသွားတဲ့ Esther သူပြိုင်ပွဲဝင်တော့ကတည်ဆိုခဲ့တဲ့တချင်းလေးတပုတ်ပဲဖြစ်ပါတယ်။တချင်းကအရန်ကိုနာမည်ကြီးပြီးအခုတော့ကွယ်လွန်သွားပြီဖြစ်တဲ့အဆိုတော်ကြီးစိုးလွင်လင်တည်ဆိုထားတဲ့စိုးစိတ်တိုးတိတ်လွမ်းကျင်ဆိုတဲ့တချင်းအက်စတာပြန်ပြီးတော့တည်ဆူထားတာကိုနားဆင်ကြည့်ပါဦးနော် Mingling in stop your pretending a chain carida oh two's and it in cold and we can't say nee စိုးစိတ်တိုးတိတ်လွမ်းခြင်းဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ Facebook စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တယ်လို့ကျမတို့ရဲ့ VOA စာမျက်နှာမှာလည်းတွားပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရွှင်လန်းချမ်းမြေကြပါစေရှင်။ဧသနာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ခဲ့ပြီးအခုတော့ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုကိုငင်းချင်းနဲ့မခင်ပြူထွေးတို့ကတင်ဆက်ပေးထားပါတယ်ရှင်ဂျပန်နိုင်ငံကဘီလီယနာတကျော်ရဲ့တထေးကြီးယူဆာကူမဲဇာဝါတယောက်လာကဘာပေါ်အထူးသွားဖို့မိန့်ကလေးပေါ်လိုက်ရှာနေပါတယ်လာကဘာပေါ်ပထမဆုံးသွားဖို့တဲ့အမျိုးသမီးမဖြစ်ချင်ဘူးလားလို့သူ့ရဲ့ Twitter စာမျက်နှာမှာပြီးခဲ့တဲ့သတင်းပတ်တင်းငွေနေကရေးသားခဲ့တာပါအဲ့ဒီနောက်သူ့ရဲ့အခုလိုရေးစားရှာတဲ့အကြောင်းကိုမှတ်တမ်းရုပ်ရှင်အဖြစ်နဲ့လဲရိုက်ကူးมาဖြစ်ပြီးအဘီမာ TV ကနေထုတ်လွှင့်มาပါအသက်44နှစ်အရွယ်ရှိပြီဖြစ်တဲ့မဲဇဝါဟာ online fashion ရောင်းလုပ်ငန်းနဲ့ချမ်းသာလာတဲ့သူဖြစ်ပြီးလကဘာခီးသွားဖို့အတွက်အဖော်ကိုအသက်20ကျော်အရွယ်အမျိုးသမီးတွေကရှာနေတာပါ2023ခုနှစ်မှာလကဘာကိုထွက်ခွာမဲ့
Elon Musk ရဲ့ SpaceX အာကာသယာဉ်နဲ့လိုက်ပါမဲ့ပထမဦးဆုံးပုဂ္ဂလိကခီးတဲ့ဖြစ်ပြီးအနုပညာရှင်12ယောက်ကိုလည်းသူနဲ့တပါးတည်းခေါ်ဆောင်သွားမှာပါ။မေဇာဝါရဲ့ရည်စားအဖြစ်နောက်ဆုံးလျှောက်ထားရမယ့်ရက်ကတော့ဇန်နဝါရီလ18ရက်နေ့ပါ။ Musk လောက်မှာရည်စားအဖြစ်နောက်ဆုံးထားရွေးချယ်မှာဖြစ်ပါတယ
်။ Greg and Bill do Las Vegas မြို့မှာပြသတဲ့ ES လူသုံးကုန်လျှက်စစ်ပစ္စည်းပြပွဲမှာ Mobile Phone ကွန်ရက် 5G နည်းပညာကိုသုံးပြီးဆက်ရုပ်တွေနဲ့လူတွေဘယ်လိုဆက်သွယ်နိုင်တယ်လဲဆိုတာကိုပြသခဲ့ပါတယ်။တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Robinson ကုမ္ပဏီကတီထွင်တဲ့ Worker ဆိုတဲ့ဆက်ရုပ်ဟာညစာလှဲတွေကိုတွန်းနိုင်ပြီးအချိုရည်ပလင်းတွေကိုလည်းဖောက်နိုင်တဲ့အပြင်ယောဂလုပ်နိုင်တယ်လို့ပကြီးလဲဆွဲနိုင်ပါတယ်။ 5G နည်းပညာကိုအသုံးပြုထားတဲ့အတွက်ဒီဆက်ရုပ်ဟာလူကခိုင်းတာတွေကိုအများကြီးလုပ်နိုင်တဲ့အပြင်လူတွေနဲ့ပါစကားပြောဆက်ဆံပေးနိုင်ပါတယ်။5G နည်းပညာကြောင့်စကားပြောဆက်ဆံမှုဟာအများကြီးတိုးတက်လာတဲ့အပြင်မျက်လုံးနှာခေါင်းနဲ့အုံနောက်ဆက်သွယ်ရေးမှာပိုပြီးမြန်ဆန်ကောင်းမွန်လာတယ်လို့ Robinson ကုမ္ပဏီကဆက်ရုပ်တီထွင်သူတဦးကပြောပါတယ်ခင်ဗျာ
Let's make us new က CES လူသုံးကုန်ပစ္စည်းပြပွဲမှာအင်တာနက်ပတ်သက်တဲ့တီထွင်မှုအမျိုးမျိုးကိုပြသထားပါတယ်အင်တာသုံးဆက်ကူကိုယူလာပေးနိုင်တဲ့ဆက်ရုပ်တွေမစင်အညစ်အကြေးတွေမကတ်နိုင်တဲ့အင်တာနက်လူရဲ့ဥလှုပ်ရှားမှုကိုအာယုံခံပေးနိုင်တဲ့ကိရိယာတွေဟာပြပွဲလာရောက်သူတွေရဲ့အာယုံကိုဆွဲဆောင်ခဲ့ပါတယ်။အင်တာသုံးဆက်ကူကိုယူလာပေးနိုင်တဲ့ Charming Robot ဆက်ရုပ်ဆိုရင်ဘိန်းနှလုံးတက်ထလာဖြစ်ပြီး၈လက်မလောက်ရှိပါတယ်။အင်တာသုံးဆက်ကူကိုတည်နိုင်မှုအတွက်သူ့ဘာသာသူတက်မှတ်နေနိုင်တဲ့နည်းပညာကိုသုံးထားပြီးအင်တာတက်နေရင်ဆက်ကူကုန်သွားတဲ့ပြဿနာကိုဖြေရှင်းဖို့တီထွင်ထားတာပါ။ဒီဆက်ရုပ်လေးကို Smartphone နဲ့ထိန်းချုပ်နိုင်မှာဖြစ်ပြီးဆက်ကူကုန်သွားတာနဲ့ခေါ်လိုက်ရုံပါပဲ။ဆမာယီကနာမှာ2019ခုနှစ်က CES အကောင်းဆုံးဆုရပူတဲ့ဂျပန်ကုမ္ပဏီဖြစ်တဲ့ TripAdvisor ကလည်းဒီနှစ်မှာတော့လူရဲ့ဥလှုပ်ရှားမှုကို Ultrasound နဲ့အာရုံခံပြီး Smartphone ကိုပို့ပေးတဲ့နည်းပညာကိုတီထွင်ခဲ့ပါတယ်။ဒီနည်းပညာအချက်အလက်ကြောင့်အသုံးပြုတဲ့သူဟာအိမ်သာသွားတဲ့မသွားတဲ့ကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ
်။ကိုငင်းညနဲ့မက်ခင်ပြူထွေးတို့တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချက်ကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်ဒီနိုင်ငံမှာကူးဆက်ပြန့်နှံ့လာတဲ့အသက်ရှူလမ်းကြောင်းဆန်ရယောဂဘူတစ်တမျိုးကြောင့်ဒီနောက်ထပ်လူ18ဦးမှာကူးဆက်ခံထားတယ်လို့တရုတ်နိုင်ငံကကြေညာလိုက်ပါတယ်ဒီတရုတ်နိုင်ငံမှာဒီ virus ပိုးကူးစက်ခံထားတဲ့သူဟာအခုဆိုရင်စုစုပေါင်း62ဦးရှိသွားပြီဖြစ်ပြီးတော့2ဦးသေဆုံးခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။တရုတ်နိုင်ငံအလယ်ပိုင်းဝူဟန်မြို့မှာဖြစ်ပွားနေတဲ့ဒီအသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါပိုးကြောင့်တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးစက်တွေကိုအမေရိကန်နိုင်ငံ Los Angeles, San Francisco နဲ့ New York မြို့တွေမှာ virus ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးတာတွေကိုလှုပ်ဆောင်နေပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှာတော့ဟောင်ကောင်မြို့နယ်မှာရှိတဲ့ပန်းချံမှာစုဝေးဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ယူပုံးတွေတုံးပြီးတော့လူစုခွဲနေနေခဲ့ပါတယ်။အဲဒီနောက်တော့ဆန္ဒပြတဲ့သူတွေကရဲတပ်ဖွဲ့ရဲ့အမိန့်ကိုဆန့်ကျင်ပြီးတော့လမ်းလေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးဥရောပအင်အားကြီးနိုင်ငံတွေအနေနဲ့မမျှမတချင်းကပ်မှုတွေလှုပ်လာခဲ့မယ်ဆိုရင်အီရန်အစိုးရအနေနဲ့လည်းနိုင်ငံတကာအနုမြူဆောင်ရွက်အေဂျင်စီ IAEA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအလေးအနက်ပြန်ပြီးတော့စဉ်းစားသွားမှာဖြစ်တဲ့ဆိုပြီးတော့အီရန်ပါလီမန်စဘာပတိကဒီကနေ့မှာပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံတွေရဲ့နိုင်ငံသုံးနိုင်ငံရဲ့ကြိုးပမ်းချက်ဟာဘာမှအရာမရောက်ဘူးလို့အီရန်ပါလီမန်စဘာပတိအလီလာရီဂျန်နီကအီရန်အစိုးရပိုင်းရုပ်သံကိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။
တဲ့ရင်ချင်းချုပ်ကိုကိုရနိုင်ပြောပြပြီးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမူကမဆုမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါတယ် VOA American တန်ညပေမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32တို့ကနေအသံလွှင့်ပေးခဲ့တာပါရှင် VOA အစီအစဉ်တွေကိုအပိနာဆင်းနေတဲ့ကျေးဇူးတင်ပါတယ်သောတာရှင်များနေတကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစီရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington.
Welcome.